Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်အောင်ပေါင်းကင်ဝေးကြပါစေ။2024ခုနှစ်နိုဝင်ဘာလ9ရက်စနေမနက်ခင်း VOA စီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုဂျူရုစလောင်းကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။ Smart ခင်ဗျထွေးပါရှင်
။ဂါဇာကိုအစာနာမှုအကူအညီလမ်းကြောင်းဖွင့်ပေးဖို့ Israel ကပြောပါတယ်။စီရဇမမှုကျွလွန်ကြောင်းကုလသမဂ္ဂဆွဲချက်ကိုအစ္စရေးကရှုတ်ချလိုက်ပါတယ်စစ်ကောင်စီနိုင်ငံရေးပါတီနဲ့ NCA တချို့အိန္ဒိယဖိတ်ခေါ်ဆွေးနွေးခဲ့ပါတယ
်ဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီရဲ့ဖာပွန်ပြူဟာစခန်းကို KNLA PDF ပူးပေါင်းတပ်ခွဲတွေကပိတ်ဆို့တိုက်ခိုက်နေတဲ့သတင်းနောက်မန္တလေးနဲ့စကိုင်းဘက်ကစီရေးအခြေအနေတောင်ကိုရီးယားကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကို NUG ကိုစလေယုံက passport တက်တန်းတိုးပေးနေတဲ့အကြောင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်းနောက်သိပ္ပံတဲ့နည်းပညာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လင့်ပေးဦးမှာပါ။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကြီးညာအေးပြောပြပါမယ်ရှင
်။ Israel Hamas စပွဲစတဲ့ကစနိုက်ခါနဲ့ခိုးလုံရမဲ့နေတဲ့ Palestine တွေကိုအကူအညီတွေပို့ပေးနိုင်ရင် American ပြည်ထောင်စုက PR တွေပေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသကိုဖျက်ချော်ပြီးစာနာမှုအကူအညီတွေပေးရခွင့်ပြုပေးသွားမယ်လို့အစ္စရေးကပြောပါရယ်အကူအညီတွေကိုအစ္စရေးတောင်ပိုင်းကစ်ဆူဖင်ဒေသကိုဖျက်ဆီးသွားလာခွင့်ပေးဖို့ပြင်ဆင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကဆိုပါရယ်အဲဒီလမ်းကြောင်းမှာစစ်ဆေးကိတ်တွေနဲ့ကာဝေးဆိုင်ရာအခြေခံအဆောက်အုံတွေကိုတိစောက်ထားပြီးအစ္စရေးပိုင်နယ်ထဲနဲ့ဂါဇာရဲကဒေသတွေကိုအကူအညီတွေပေးနိုင်ရင်လှုံ့ဆော်ထားတယ်ဆိုပါရယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ကအကူအညီပေးလမ်းကြောင်းဖွင့်ဖို့တတ်မှတ်ထားတဲ့ရက်နီးကပ်လာချိန်မှာပဲအခုလမ်းကြောင်းကိုအစ္စရေးဘက်ကဖွင့်လှစ်ပေးခဲ့တာပါအမေရိကန်ဝန်ကြီးတွေရဲ့အောက်တိုဘာ31ရက်နေ့ကပေးပို့တဲ့စာထဲမှာရက်ပေါင်း30တွင်ဆန္ဒမှုအကူအညီတွေမြင့်တင်ပေးပို့တာမျိုးမလုပ်ရင်အမေရိကန်ဘက်ကစီရေးအကူအညီဖျက်တောက်မယ်လို့ရာဇသံပေးခဲ့တာပါအဲဒီစာထဲမှာတရက်ကိုအကူအညီတွေတည်ဆောင်လာတဲ့ကုန်တင်က350ဖျက်တမ်းခွင့်ပြုဖို့နဲ့၅ခုမြောက်လူသားချင်းဆန္ဒမှုအကူအညီပေးနေရဖွင့်လှစ်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာအစ္စရေးကာဝေးတပ်ဖွဲ့ဝင်တွေကဂါဇာမှာစစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုပြင်းပြင်းထန်ထန်ချုပ်ဖောက်နေတယ်လို့စွပ်စွဲထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့စီရင်ခံစာကိုအစ္စရေးဘက်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဂါဇာအခြေအနေနဲ့ပတ်သက်ပြီးလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့စီရင်ခံစာကိုအစ္စရေးနိုင်ငံအနေနဲ့ပြတ်ပြတ်သားသားပယ်ချတယ်လို့ဂျနီဗာခြေဆိုင်အစ္စရေးမစ်ရှင်ရုံးကတောက်ကြားနေမှာတုံ့ပြန်ပါတယ်။အဲ့ဒီစီရင်ခံစာကမြေပြင်ကဗရိကိဖြစ်မှန်တွေကိုဖော်ပြနိုင်မှုပြက်ကွက်ခဲ့ကဂါဇာဒေသကရက်သားတွေကိုထိခိုက်နစ်နာစေဖို့တမင်ရွယ်ပြီးဟားမတ်စ်နဲ့တခြားအကြမ်းဖက်အဖွဲ့တွေကကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့အခန်းကဏ္ဍကိုလှည့်လည်ရှုထားတယ်လို့ဆိုပါတယ်။ကုလစီရင်ခံစာထဲမှာအစ္စရေးနဲ့ဂါဇာကရက်သားပြည်သူတွေကြုံတွေ့ခဲ့ရတဲ့ထိတ်လန့်ပွဲရအဖြစ်မှန်တွေကိုဖော်ပြထားတာပါ။ပြည်ပကထဲမှာနှစ်ဖက်စလုံးကကျူးလွန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဖော်ပြထားတာဖြစ်ပေမဲ့အများစုကတော့အစ္စရေးတပ်ဖွဲ့ဝင်တွေကလက်တော့ပြန်အပြစ်ပေးတဲ့တိုက်ခိုက်မှုတွေအတွင်းမှာပါလက်စတိုင်းပြည်သူတွေထိခိုက်နေရတာနဲ့ဂါဇာကမ်းမြောင်ကရပ်ဖက်အခြေခံအဆောက်အုံတွေကြေကြေပြန့်ပြန့်ဖျက်ဆီးခံနေရတာကိုအလေးပေးဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။ဆိုမာလီနိုင်ငံတောင်ပိုင်းမှာအမေရိကန်ဘက်ကဒရုန်းတစ်စင်းပြတ်ကျခဲ့ပြီးပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့အာဖရိကဆိုင်ရာအမေရိကန်ကာဝေးရေးနဲ့တိုက်ခိုက်ရေးကုကရေးမှုဌာနကတောက်ကြနေကသတင်းထုတ်ပြန်ပါတယ်။နိုဝင်ဘာ9ရက်နေ့ကအမေရိကန်စစ်တပ်ပိုင်းMQ-1C အမျိုးအစားဒရုန်းတစ်စီးပြတ်ကျခဲ့ကြောင်းနဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေကိုလွတ်ဆောင်နေတယ်လို့ X လူမှုကွန်ရက်မှာသတင်းထုတ်ပြန်တာပါ။ဆိုမာလီဘက်ကတာဝန်ရှိသူတူကတော့ El Shabaab စစ်သွေးကြွအဖွဲ့ထိန်းချုပ်ထားတဲ့နေရာမှာပြတ်ကျခဲ့တယ်လို့ဆိုပါတယ်။မြို့တော် Mogadishu ကနေအနောက်ဖက်မိုင်90ကျော်အကွာမှာရှိတဲ့ Lower Shabaab မြို့က Fasoli အမည်နဲ့ရွာတရာရဲ့မြောက်ဘက်မှာပြတ်ကျခဲ့တယ်လို့ပြောပေမဲ့ဒီဒရုန်းဟာဘယ်သူပိုင်လဲဆိုတာကိုတော့ပြောမတော်ပါဘူး။ဆိုမာလီဒေသမှာအုပ်ချုပ်ရေးရန်ရလက်ပတ်ကောင်းမွန်ရေးအတွက်အမေရိကန်အစိုးရကအယ်ရှာဘတ်စစ်သွေးကြွတွေကိုထောက်လိုက်ရေးလုပ်ငန်းတွေနဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတာဖြစ်ပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေไทคอน6โจรุ channel 123ลูกก็นี่ဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
စနေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။လိုမာရှိရဲ့2020ခုနှစ်မြန်မာရွေးကောက်ပွဲ၄နှစ်ပြည့်ချိန်မှာနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကကြေညာချက်ထုတ်ပြန်ခဲ့ရမှာ2020ရွေးကောက်ပွဲပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ကလာမယ့်2025ခုနှစ်ထဲမှာကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရားမဝင်မှုဆိုပြီးကန့်ကွက်ထားပါတယ်။စစ်တပ်အနေနဲ့ရွေးကောက်ပွဲကျင်းပဖို့လုပ်ပိုင်ခွင့်မရှိကြောင်းပြောပြီး2020ခုနှစ်ရသဆွေရရဲ့ဒီမိုကရေစီနည်းကျရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရွေးကောက်ခံအမတ်တွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့လုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်နေကြောင်းလည်းအဲ့ဒီကြေညာချက်မှာဆိုပါတယ်။ CRPH ကိုနိုင်ငံတကာပါလီမန်များအဖွဲ့ IPU နဲ့2021ခုနှစ်ထဲမှာကျင်းပခဲ့တဲ့142ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံအမှုဆောင်ကောင်စီအစည်းအဝေးကတရားဝင်လက်ခံထားကြောင်းဆိုပါတယ်။စစ်ကောင်စီဘက်ကတော့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဲ့ဒီကတစင်ဖွဲ့စည်းထားတဲ့မြို့သားညွေအစိုးရ NUG နဲ့လက်နက်ကိုင်ခုခံစန့်ကျင်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်နေကြောင်းမကြာခဏသတင်းတွေထုတ်ပြန်လေးရှိပါတယ်ခင်ဗျာ။အနာဒိစကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစင်သွားနေချိန်မှာပဲဒေတာရင်းပြိုင်ဘက်အိန္ဒိယနိုင်ငံကလည်းစစ်ကောင်စီနဲ့မဟာမိတ်နိုင်ငံရေးအင်အားစုတွေကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုင်ရာဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်ထဲဖိတ်ကြားခဲ့ကြောင်းနီးစပ်သူတွေကိုကူကပြီးအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အလားတည်းစစ်ကောင်စီကိုစားပြုတဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ကိုဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိသူ2ဦးကဦးဆောင်ပြီးစစ်ကောင်စီနဲ့မာမိတ်ပြုထားတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီဝင်တွေပါဝင်ကြောင်းအမည်မဖော်လိုတဲ့အဲ့ဒီအကြောင်းအရာကိုသိရှိထားတဲ့နီးစပ်သူတွေကိုကူကပြီး Hindustan Times သတင်းစာမှာတောက်ကြနေကရေးပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနနဲ့ဆက်ဆံနေတဲ့ကမ္ဘာရေးရာဆိုင်ရာအိန္ဒိယကောင်စီကနိုဝင်ဘာ5ရက်ကနေ6ရက်ထိ New Delhi မြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာစစ်ကောင်စီစန့်ကျင်ရေးတော်လိုင်းတပ်ဖွဲ့တွေမပါဝင်ဘူးလို့ဆိုပါတယ်။နောက်ပိုင်းမှာတော့အလားတူဆွေးနွေးပွဲတွေမှာမြို့သားညွေအစိုးရ NUG နဲ့တော်လိုင်းအင်အားစုတွေပါဝင်လာနိုင်ပွဲရှိကြောင်းလိဆက်သူတွေကပြောပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့ဂျာတာဘရင်းနစ်ကပြောဆိုချက်အရတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်စနစ်ဆိုင်ရာအတွေ့အကြုံတွေကိုဆွေးနွေးတဲ့လုံခြုံဆွေးနွေးပွဲတစ်ခုကိုကျင်းပခဲ့ပြီးမြမလူအဖွဲ့စည်းရဲ့ခန္ဓာအသီးစီးကသက်ဆိုင်သူတွေပါဝင်ကြောင်းပြောပါတယ်ခင်ဗျာ။စမုခင်တိုင်ခင်ကအပူချိန်ရဲ့အထက် 1.5 စင်တီဂရိတ်ကျော်လွန်နေမှုနဲ့အတူအခု2024ခုနှစ်ဟာရာသီဥတုအပူပြင်းဆုံးနှစ်ဖြစ်မှတ်တမ်းဝင်ပွဲရှိနေပါတယ်။အဇာဘဂျိုင်းနိုင်ငံမှာလာမယ့်တနင်္လာနေ့ကျရင်စတင်ကျင်းပမယ့် COP29 လို့ခေါ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးမှတိုင်ခင်နောက်ဆုံးဖြစ်ပေါ်နေတဲ့ရာသီဥတုဆိုင်ရာအချက်အလက်တွေကိုသိပ္ပံပညာရှင်တွေကထုတ်ပြန်မှာအဲ့လိုပြောဆိုထားတာပါ။ဒါဟာလူသားတွေအတွက်အရေးကြီးဆုံးအခိုက်အတန့်ဖြစ်ကြောင်းဥရောပသမဂ္ဂ Copernicus မြေကဘာစူးစမ်းလေ့လာရေးအစီအစဉ်ကပြောပါတယ်။ဒီလိုချိန်မှာလာမယ့်နိုဝင်ဘာ17ရက်ကနေ22ရက်ထိ12ရက်တာကာလအတွင်းမှာကမ္ဘာခေါင်းဆောင်ရာနယ်ချီနဲ့ကိုယ်စားလှယ်ထောင်နဲ့ချီဟာကမ္ဘာလုံးဆိုင်ရာဖန်လုံအိမ်တန်းငွေထုတ်လွှင့်မှုလျှော့ချနည်းဆိုင်ရာကိစ္စရပ်တွေနဲ့ရာသီဥတုပြောင်းလဲနေမှုကိုတားဆီးနိုင်ရေးအဇာဘန်ဂျန်မှာထိပ်သီးအစည်းအဝေးဆွေးနွေးကျင်းပကြမှာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာလ9ရက်စနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညဉ့်ညံ့အေးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေဆက်လိုက်ထုတ်လင်းပေးပါမယ်။ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုအရင်ဆုံးကြည့်ကြရအောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချံစခန်းကြီးဖြစ်တဲ့ဖားပုံပြူဟာစခန်းကို KNL PDF အပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကလည်းဒီပြူဟာစခန်းမကျရေးအပြင်းထန်ခုခံနေတယ်လို့တပ်မိသားစုတွေကိုထွက်ခွင့်မပေးဘဲဒိုင်းကလိုအုံပြုနေတယ်ဆိုပြီးတော့လည်းပူးပေါင်းတက်တွေကပြောပါတယ်ဒီကြောင့်ဗီဒီယိုသတင်းတောင်မဲအေးမှသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်အတွင်းက KNU တပ်မှကထိန်းချုပ်ရာဖားပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချံစခန်းကြီးဖြစ်တဲ့ဖားပုံဗျူဟာစခန်းကို KNL PDF အပါအဝင်ပူးပေါင်းတက်တွေကလာနဲ့ချီပြီးတိုက်ခိုက်နေရမှာအခုခါမှာတော့ဒီစခန်းကဝိုင်းဝန်းပိတ်ဆို့မှုတွေကိုခံနေရပါတယ်။နှစ်ပေါင်း30ကျော်ကတိစောက်ထားခဲ့တဲ့ခေါ်ဖို့စခန်းကိုအောက်တိုဘာလ28ရက်နေ့ကလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာဖားပုံဗျူဟာစခန်းအတွက်လုံခြုံမှုတွေအားနည်းလာစေခဲ့ပါတယ်။အခုခါမှာတော့စစ်ကောင်စီရဲ့ဖားပုံဗျူဟာအတွင်းကအမျိုးသမီးနဲ့ကလေးတငယ်တွေတက်မိသားစုတွေကိုအကာအကွယ်ယူပြီးတောင့်ခံထားတယ်ဆိုပြီးပူပေါင်းတက်ဖွဲ့ဘက်ကအခုလိုပြောပါတယ်
။ဘျူဟာကိုမသိခင်မှာခေါဘုတ်ကိုအရင်သိနေတာ။အခုဘျူဟာကိုအခုတိုက်နေပြီဆိုတော့အဲဆိုလို့အချိန်မှာအဲသူတို့အမှရှိနေတဲ့တက်မိသားစုတွေကလေးတွေအမျိုးသမီးတွေကိုရှေ့ကနေတိုင်းကလိုပုံစံထားပြီးတော့ဗျ။ညံ့မခံတဲ့ပုံမှာရှိ။ဖားပုံဘျူဟာဘျူဟာကဟို ဟိုပြောပြောနေတာကဗျာဟိုဒဂိုကောင်းဆန်တယ်လည်းပြောပါဘုံနော်သူတို့ရဲ့တပ်မိသားစုတွေပေါ့ကမငဲမငဲညာဘူးဗျာဒီဘက်ကအချိန်ချင်းလဲခွက်ပြီးတယ်ရှေ့မှာလဲချင်းချင်းဟိုသူတို့ကျမ်းနိုင်အောင်တဲ့အနေထားနဲ့လှုပ်တော့ခဲ့တယ်អော်ခဲ့ရတယ်ရှိတယ်ဒီကဗျာလက်ရှိပြူဟာမှုကတော်တော်ဆိုးတဲ့အနေထားမှာရှိတယ်ဒါပြောချင်တာလက်ရှိပြူဟာမှုရဲ့မိုက်ကန်းမှုကြောင့်တပ်မိသားစုတွေနဲ့အခြားလူတွေကစတိရတာများတယ်ပေါ့အဲ့ဒီအနေပေါ်မှာဖတ်ပြလို့လည်းမရဘူးရှင်ကအလုပ်ဖြစ်နေတာဆိုပြောချင်တာကဒီကောင်တွေကနောက်ဆုံးအချိန်ထိတောက်ခံမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့နော်ဒါကစစောကပြောတဲ့အမျိုးသမီးနဲ့ကလေးတွေကိုဒိုင်းကပုံစံမျိုးနဲ့ထားပြီးတော့မှအပြန်ခုခံနေတဲ့ပုံစံမှာရှိရပါတော့
။ဖာပုံခရိုင်နဲ့တန်လွင်မြစ်တစ်လျှောက်ကစစ်တပ်ရဲ့စခန်းအကုန်နီးပါးကိုပူပေါင်းတပ်တွေဘက်ကသိမ်းပိုက်ထားတာဖြစ်တယ်လို့အခုနောက်ဆုံးလက်ကျန်ဖြစ်တဲ့စခန်းကြီးဖြစ်တဲ့ဖာပုံဘျူဟာစခန်းကအရေးပါတဲ့စခန်းဖြစ်ပြီးဒီစခန်းကျသွားရင်တော့ဖာပုံမြို့တစ်ခုလုံးကိုအလုံးစုံပူပေါင်းတပ်တွေဘက်ကရရှိသွားမှာဖြစ်တယ်လို့လည်းပြောပါဗျာ။ဖာပုံ
အလုံးစုံရပြီကြားပြောမှတ်သေးတယ်။လက်ရှိကဖာပုံမြို့ထဲကိုပဲထင်ရှားနိုင်တဲ့အခြေအနေပဲရှိသေးတာဘျူဟာမရသေးဘူး။ဖာပုံဘျူဟာကဖာပုံမှာအရေးကြီးတဲ့ဟိုအစိတ်ပိုင်းတစ်ခုပဲပြောချင်တာအဲဒီဘွားကိုရပြီဆိုလို့ရှိရင်ဖာမွန်ကျွန်တော်တို့ကအကုန်ရအောင်လည်းတူတူပဲပေါ့နော်လက်ရှိချင်းနေရဖာမွန်ဒီဘွားကတောက်ခံထားတာပဲပြောချင်တာအဲ့လိုဖြစ်တယ
် KNU တက်မှာငါထိန်းချုပ်နယ်မြေထဲမှာအော်တိုဘာလအတွင်းတိုက်ပွဲပေါင်း160ကြော်ဖြစ်ခဲ့ပြီး1962ခုနှစ်ကတီထောင်ထားတဲ့ခေါပုတ်စခန်းကိုလည်းပူပေါင်းတက်တီဘက်ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်လက်နဲ့အများအပြားသိမ်းဆီးနိုင်ခဲ့တယ်လို့စစ်သုံးပတ်20နီးပါးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင်
စစ်ကောင်စီဖာပွန်ဖြူဟာစကန်ကို PDF ပူးပေါင်းတပ်တွေပိတ်ဆို့တိုက်ခိုက်နေတာနဲ့ပတ်သက်ပြီးတော့အမအေးမှာသတင်းပေးပို့ခဲ့တာပါမန္တလေးနဲ့စကိုင်းဘက်ကစီးရီချင်းတွေကိုလည်းကြီးကြရအောင်ပါရှင်စီးရီတင်းမာနေတဲ့မန္တလေးတိုင်းမန္တရာမြို့နယ်ထဲမှာတပတ်အတွင်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရဲသား၄ဦးသေဆုံးခဲ့ရတယ်လူဒေသခံတွေကပြောပါတယ်စကိုင်းတိုင်းဘုဒ္ဓလင်ဘက်မှာလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွင်းနေအိမ်တချို့မိချို့ခံခဲ့ရပါတယ်မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစီသူပြောပြပါမယ်ရှင်
စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရီတင်းမာနေတဲ့မန္တလေးတိုင်းမရေယာမြို့နယ်တွေကကြေးရွာတွေကိုစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်တာကြောင့်နိုဝင်ဘာ2ရက်နေ့ကနေ9ရက်နေ့အထိ5ရက်အတွင်းအရသာ4ဦးသေဆုံးပြီးတော့ထိခိုက်သူတွေရှိတယ်လို့ဒေသခံတွေကပြောတာပါစစ်တပ်ဘက်ကအင်အားဖြည့်တင်းပြီးတော့စစ်ကြောင်းထိုးနေတယ်လို့လေကြောင်းကနေပစ်ခတ်တာတွေလည်းရှိခဲ့တယ်လို့မရေယာဒေသခံတူကအခုလိုပြောပါတယ်
ဘောနောဟိုဘက်ကမရဘက်ကလက်နက်ကြီးထူနေတာကြီးကတော့အဲဒီလူကြီးခိကြိုက်တူရှိနေကြသူဆုံးလာပြီးတော့ရှိနေပါတော့ဒီပိုင်းရဲ့နှစ်ယောက်ကသူဆုံးသွားတာတွေ့ရတယ်လေကြောင်းတိုက်ခိုက်တာကတော့ကျွန်တော်တို့လေးရက်နေ့တိုက်ခိုက်သွားတာကြာလေးရက်နေ့တိုက်ခိုက်သွားတာဆိုတော့ကျွန်တော်တို့အဲဒီဘောမရရရဲ့အနောက်ဘက်ဒီကြောင်းနဲ့တိုက်ခိုက်မှုကြီးအဲဒီလိုပါပေါ့နော်ငွေလုံးကြီးပြုလုပ်သွားတယ်အပြုလုပ်သွားတယ်မှာပြည်သူ၃ယောက်တော့အထူးကရှိနေပါတော့လေကြောင်းတိုက်ခိုက်မှုရတာဒီဟွာပေါ့နော်အင်းလေးကို9ရက်နေ့မှာတော့လက်နက်ကြီးအဲမရရဘက်ကလည်းထူတယ်တခါတော့လို့ဒီဟွာဘက်ကထူတယ်ပေါ့နော်အဲ့လိုထူရဲ့နေရာမှာပြည်သူတွေကတော့ဟွာ၃ယောက်ပေါ့နော်နားတယ်၂ယောက်ကတော့ကြောက်ဟွာဆုံးသွားတယ်ပေါ့နော်ဒီကကစားဘက်ကနော်ကျွန်တော်တို့ဒီနောက်ချမ်းမရရနောက်ချမ်းနေမှာခင်ဗျားများများနဲ့အလုံးကြီးနဲ့တော့ထူနေရတယ်တွေ့ရတယ်ပေါ့
စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းကြေးရော်တွေမိရှုခံရတွေရှိပြီးတော့စစ်ကြောင်းတွေရှိနေတဲ့အတွက်မိရှုခံရတဲ့ရေအတွက်အတိအကျသိရဖို့ခဲရင်းနေတယ်လို့တပ်ကံတွေကပြောပါတယ်။မရီယာမြို့နယ်နေရာတော်တော်များများကိုကာကွယ်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးတော့စစ်တပ်ဘက်ကနေမြေစူးမှုမှုအတွက်စစ်ကြောင်းထိုးပြီးတိုက်ပွဲတွေရှိနေတာလည်းဖြစ်ပါတယ်။စကိုင်းတိုင်းဘူးတလင်ဘက်မှာလည်းစစ်တပ်ကနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးတော့ဖမ်းဆီးခံရတဲ့တရားခံတချို့ပြန်လည်လွတ်မြောက်လာတာတွေရှိတယ်လို့ဖမ်းဆီးခံထားရသူတွေလည်းဆက်ရှိနေပါတယ်။နိုဝင်ဘာလ9ရက်နေ့မှာတော့နောက်မြောက်တိုင်းစစ်ထနာကျုံနဲ့သုံးမိုင်အကွာမှာရှိတဲ့တဖန်းရွာကိုမိရှုခဲ့လို့နေရင်32လုံးမီးလောင်ကျွမ်းခဲ့ပါသေးတယ်။ဦးတလင်မြို့နယ်တဲကအချင်းနေကိုဒေသခံတူပြောပြတာက
မင်းရဲ့အရှုလမ်းလေးပိုင်းပေါ့တဖန်းရွာပါအင်ဂျင်32နှစ်လုံးမှာအဲ့ဒါသူတို့ကဘုဒ္ဓလင်တနေလုံးကိုထိုးမဲ့အနေအထားရှိတယ်။30လောက်ကတော့ပြန်လွတ်ပြီးကျန်တဲ့60 50-60လောက်တော့ကျန်အောင်ပါ။သူတို့ကလည်းဒီစစ်ကြောင်းထဲမှာပဲယူလီယာစစ်ကြောင်းထဲမှာပဲအကုန်ပါနေတာဖြစ်တယ်။ပြန်လွတ်တော့တဲ့လူတွေကတော့သူတို့ကသူတို့တော့မလုပ်ဘူး။ဒါပေမဲ့ဘာလို့ရဝင်လို့ကြည့်ရလူရည်တဲ့အဖွဲ့ကလူရည်တဲ့အဖွဲ့ပေါ့နော်ဒီလိုမတိရဘူးပေါ့ဟောတက်တဲ့အဖွဲ့ကတက်တဲ့အဖွဲ့ပေါ့ဒီလိုမတိရဘူးဒါပေမဲ့ဆက်တာပြည်သူတွေကိုပြောလို့အရာတွေစကားတွေကြားခဲ့ရတယ
်ပြန်လဲလွတ်မြောက်လာသူတွေရဲ့ဆက်သွယ်ပေးမှုနဲ့ဘုဒ္ဓလင်မြို့နယ်နေမြေရှင်းလင်းရေးမှာတာဝန်ရှိတဲ့ဒုတိယစစ်ကြောင်းမှုဆိုသူနဲ့ကာကွယ်ရေးတပ်ဖွဲ့တွေဖုန်းပြောခွင့်ရခဲ့ပြီးတော့နေမြေရှင်းလင်းပြီးတဲ့အခါဖမ်းဆီးထားသူတွေကိုပြန်လွတ်ပေးမယ်လို့စစ်ကြောင်းမှုကပြောဆိုတဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောရတယ်အနာပဒလို့ view ကတီးကြအတီးမပြုတ်နိုင်တယ်လို့ဖန်စီထားသူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်မှုတစုံတရာမရှိပါဘူးဘူးတလင်မြို့နယ်တဲကကြေးရွာတွေကိုစစ်တပ်ကနေမြေရှင်းစစ်ကြောင်းထိုးနေတာတလကျော်ရှိလာတဲ့အချိန်မှာအရသာဒရာစင်တပ်မင်းတက်ပြတ်ခံထားပြီးတော့ဓာတ်နဲ့ချီတဲ့နေရင်တွေလည်းမိရှုခံထားပါတယ်ကာကွယ်ရေးတပ်ဖွဲ့တွေကစစ်တပ်စစ်ကြောင်းကိုဂျားပြတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအသေးဆုံးနဲ့ဖန်စီခံရတာတွေရှိခဲ့ပြီးတဲ့နောက်ဘူးတလင်မြို့နယ်တဲကိုစစ်တပ်ဘက်ကကြော့ပြန်စစ်ကြောင်းထိုးနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါတော့မန္တလေးနဲ့စကိုင်းတိုင်းဘက်ကစီးအခြေအနေကိုစီသူပြပြပေးခဲ့တာပါရှင်စစ်ပွဲသတင်းတွေကိုခဏနားပြီးတော့တောင်ကိုရီးယားရောက်မြန်မာတွေကို NUG က passport တက်တန်းကျိုးပေးနေတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်တောင်ကိုရီးယားနိုင်ငံမှာမြန်မာ passport တက်တန်းကုန်နေတဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ဗီဇာအမျိုးမျိုးနဲ့လာကြတဲ့မြန်မာနိုင်ငံသားတွေကိုစိုးမျိုးမှရှိတဲ့ဒီကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ် passport တွေတက်တန်းကျိုးပေးနေတာပါကိုရီးယားလူဝင်မှုကြီးကြပ်ရေးရုံးကလည်းဒီလို NUG ကတက်တန်းကျိုးပေးတဲ့ passport တွေကိုလက်ခံပြီးဗီဇာထပ်ပြီးတော့ပေးခဲ့တယ်လို့တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကပြောပြကြပါတယ်ဒီလိုတက်တန်းတိုးတဲ့သူတွေရာနဲ့ချီရှိနေပြီဆိုတဲ့အကြောင်းကိုတော့ပြည်ဝင်တောင်မဲအေးမှသတင်းပေးပို့ထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံကို passport တက်တန်းကုန်နေတဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ဗီဇာအမျိုးမျိုးနဲ့လာကြတဲ့မြန်မာနိုင်ငံသားတွေကိုတောင်ကိုရီးယားနိုင်ငံ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်တက်တန်းတိုးပေးခဲ့ကြအောင်ကိုယ်တိုင်တက်တန်းသွားတိုးခဲ့တဲ့မြမရေးတက်ကြွလှုပ်ရှားသူတဦးက VOA ကိုပြောပါတယ်
အခုဒီ2024လပိုင်းမှာကျွန်တော်တို့တက်တန်းကုန်သွားရပြီ။ကျွန်တော်လည်းဒီ2027ခုနှစ်ကကျွန်တော်တို့ကဒီဘူတာဘေးမှာဒီလိုဒီဘူတာဆန္ဒပြအလူခံရပါတော့။အလူခံရဒီဆန္ဒပြဝယ်ခံနေလို့ဟိုဒီတော့ဟိုဒီထောက်ပို့ပိုင်းမှာရောဒီကဒီဆန္ဒပြပွဲတွေရောကျွန်တော်တို့လုပ်လာဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်။အားလုံးဆန္ဒပြရအားလုံးကျွန်တော်တို့ကလည်းဒီဒီကတော့ဟိုအထူးကျေးဇူးဒီကောင်းနေရဲ့အောက်မှာအလုပ်လုပ်နေတဲ့ဒီကောင်းနေတောင်းရောက်မှာကျွန်တော်တို့တက်တန်းမပေးဘူးဆိုကျွန်တော်တို့ကိုယ်တိုင်လည်းစုတ်စော်ကိုယ်လည်းအခုခေါင်းတွေကျွန်တော်တို့မတွေ့ဘူးပေါ့နော်။ဘူဒီယာနဲ့ပဲရည်တည်နေမှာပေါ့နော်။ဒီယာမပေးဘူးဆိုရင်လည်းကျွန်တော်တို့အိုးမှာဒီကောင်းလေးတော့မပတ်သက်ဘူး။ကျွန်တော်တို့မပေးဘူးဆိုရင်နေနေရ။ဒီအိုက်ကိစ္စနဲ့ပတ်သက်ပြီးတော့လေဒီ NUG ရောကျွန်တော်တို့ကတန်ရုံးဟိုစက်ကတန်ရုံးကိုလည်းတက်တာမတွေ့ဘူးပဲ။သူကပြောတာဟုတ်။အဲ့ဒါသူတို့ပြုတ်လို့ပြေးကြမလဲလို့ကျွန်တော်တို့တော့ဆောက်ဟိုလက်အောင်တော်လိုင်းအများကြီးကနေပြီးတော့သူတို့တိုက်တွန်းလာပြောလာရှိရပေါ့နော်။အဲ့မှာဟိုဒီလိုဘက်ကနေလည်းဟိုကြိုးပမ်းလို့ပေါ့နော်။ဒီတော့ကျွန်တော်တို့ဒီအိုက်ကွန်ကလေးမှာအခုတက်ဆိုတက်တန်းတော့သူသူကကျွန်တော်တို့ဒီနေရာဖြစ်တဲ့ကြောင့်မလို့အင်ကွန်လောက်ကမှာကျွန်တော်တို့ဒီ၁၄ရက်အတွင်းမှာဆက်နေသေးလို့တက်တန်းတော့သူအကြောင်းကြားတော့ကြတော့အဆင်ပြေခဲ့တယ်
NUG ကိုယ်စားလှယ်ရုံးမှာတက်တန်းသွားတိုးခဲ့ပြီးတဲ့နောက်လဝကရုံးမှာသွားရောက်ပြီးအကြောင်းကြားတာကိုလုပ်ခဲ့ရမှာအနည်းငယ်စိုးရိမ်မှုတွေရှိပေမဲ့အဆင်ပြေမှုတွေရှိခဲ့တယ်လို့လည်းဆက်ပြောပြပါတယ
်အခုမှစပြီးတော့လည်းသွားပြီးတော့ဘာလိမ့်မယ်မေးမလဲတော့မင်းတို့ဘယ်လောက်ပဲတိုင်းတာရှိကိုရီးယားဆိုရယ်ကတ္တနိုင်ရာကတ္တမှုရှိတယ်ဆိုတာမျိုးတော့ကျွန်တော်တို့ကအလုံးစုံမသိနိုင်ဘူးတော့မသိနိုင်တာဖြစ်တဲ့အကြောင်းမလို့ဒီလဝကမှာတော့ပြီးတော့ဟိုဒီအမိဒီကိုယ်လည်းရောမှာကျွန်တော်တို့ကတက္ကသိုလ်တက်တန်းတိုးထားပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကဟိုဒီပုံမှာနည်းနည်းတော့ဆိုးရရှိနေအနည်းငယ်ရှိတာပေါ့နော်ရှိရဆုံးကျွန်တော်တို့ရောက်တော့ AACC ပါပဲဟိုအသင်းကြီးလေးနဲ့ကျွန်တော်တက်တန်းတိုးခဲ့ရအောင်အဲ့ဒီတော့ကျွန်တော်ပြီးခဲ့ပြီးနောက်ခဲ့တယ်ဟုတ်လား
အခုလိုမျိုးအမျိုးသားညီညွတ်ရေးအစိုးရ NUG တောင်ကိုရီးယားနိုင်ငံကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်တွေကိုတက်တန်းတိုးပေးနေတာဟာ၅လခန့်ရှိပြီဖြစ်တယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူအလုံလာလုံသူတွေចောင်းသားတွေစတဲ့네ပယ်အသီးသီးကမြန်မာနိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်တက်တန်းတိုးတာတွေကိုလှုပ်ဆောင်ပေးနေတာပါဒီတက်တန်းတိုးပေးလိုက်တဲ့နိုင်ငံကူးစာအုပ်နဲ့လိုအပ်တဲ့စာရွက်စာတမ်းအချက်လက်တွေကို NUG ရုံးကလုံဆောင်ပေးခဲ့တဲ့အတွက်တောင်ကိုရီးယားလဝကရုံးမှာဗီဇာတက်တန်းတိုးပြီးဆက်နေထိုင်မှုရအောင်လုံဆောင်နိုင်ခဲ့တယ်လို့လည်းကိုရီးယားရောက်မြန်မာတွေကဆိုပါတယ်ဒီနိုင်ငံကူးစာအုပ်နဲ့တော့နောက်ထပ်ပြည်ပနိုင်ငံတွေကိုထွက်လို့မရသေးပေမဲ့တောင်ကိုရီးယားနိုင်ငံမှာတော့အဆင်ပြေစွာနေထိုင်ရပ်တည်လို့ရတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
တောင်ကိုရီးယားရောက်မြန်မာတွေကို NUG က passport တက်တန်းတိုးပေးနေတဲ့အကြောင်းမအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြရအောင်ပါ။ဥကျော်ဆန္ဒကမူရင်းအပေါ်မပြတ်တင်ပြထားပါရရှင်
။ Good right ပြောပြခြင်းနဲ့အကြောင်းအရာတွေကတော့ American သမ္မတရွေးကောက်ပွဲနဲ့မြန်မာဆိုင်ရာမူဝါဒအရခတ်တတော်ရဲ့အုပ်ချုပ်ရေးအစည်းအဝေးလောလောဆယ်ကြုံတွေ့နေရတဲ့အခက်အခဲစတာတွေပဲဖြစ်ပါတယ်။အဲဒီမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ 2024 presidential election in the United States and its implications to Myanmar policy. နောက်တစ်ဆက်လေအမေရိကန်ပြည်ထောင်စုရွေးကောက်ပွဲနဲ့မြန်မာ policy ပေါ်ဘယ်လိုရိုက်ခတ်နိုင်လဲဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ Nicholas Kong ရဲ့ဆောင်းပါးကို Eurasia Review မှာဖတ်တာဖြစ်ပါခင်ဗျာ
။ The 47th.President
of the United States. နိုဝင်ဘာ9ရက်အင်္ဂါနေ့ကအမေရိကန်ပြည်သူတွေတခဲနဲ့မဲပေးခဲ့ရတဲ့အထက်ကမလာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့အကြားပြည်တွင်းနဲ့နိုင်ငံကြရေးဆိုင်ရာမူဝါဒတွေကွဲပြားမှုရှိနေတယ်။အမေရိကန်ရဲ့လက်ရှိနိုင်ငံကြရေးမူဝါဒဟာ
ယူကရိန်းပေါ်ရုရှားကျူးကျော်မှုအရှေ့လက်ပိုင်းပြဿနာနဲ့တရုတ်ကိစ္စတွေအဓိကဖြစ်နေတယ်။အမေရိကန်နဲ့အတူထိတ်တန့်စီးပွားရေးအင်အားကြီးဖြစ်လာတဲ့တရုတ်နဲ့မဟာဗျူဟာအရရင်ဆိုင်မှုဟာအခုရွေးကောက်ပွဲကဘယ်သူပဲသမ္မတဖြစ်လာဖြစ်လာအဓိကရင်ဆိုင်ရမယ့်အရေးတကြီးမူဝါဒတရားဖြစ်လာလိမ့်မယ်။ကာကွယ်ရေးနဲ့လူမျိုးရေးပြဿနာနှစ်ခုစလုံးအတွက်တရုတ်ရဲ့ရှင်ပြိုင်ရင်ဆိုင်မှုနဲ့ကြုံရမှာဖြစ်တယ်။ไต้หวันเอตคือเอโอดาอเลทาบีမြမအရေးကိုခြံထားထားမယ်ဆိုရင်တော့တရုတ်ဆိုင်ရာမဟာဗျူဟာရဲ့အခွင့်အလမ်းတရက်ကိုအမေရိကန်ဆွံ့ဆွံ့ရတာပဲဖြစ်လိမ့်မယ်လို့ဆိုပါတယ်။ကဘာပေါ်မှာဆက်မှုအစိပ်ပိုင်းအများအပြားနဲ့အစင်းမြင့်ဤပညာပစ္စည်းတွေအတွက်အဓိကလိုအပ်တဲ့ကုန်ကျန်းဖြစ်တဲ့ rare as elements လို့ခေါ်တဲ့မြေရှားသတ္တုအလုံးရဲ့ခုနှစ်ဆယ်ရာခိုင်နှုန်းကိုထုတ်လုပ်နေတာဟာတရုတ်ဖြစ်တယ်။အဲ့ဒီထက်မှ90ရာခိုင်နှုန်းကျော်ကျော်ကိုတရုတ်ဟာမြန်မာနိုင်ငံဆီကရရှိနေတာဖြစ်တယ်။2023မှာအများဆုံးဖြစ်တယ်လို့ S&P Global Market Intelligence အစီရင်ခံစာကိုကူကဖော်ပြထားပါရယ်။တရုတ်ဆီကတစ်ဆင့်ဝယ်ယူအားထားနေရတဲ့ American အဖို့မြေရှားသတ္တုပြက်လက်မှုဟာရေးကြီးတဲ့အမျိုးသားလူမျိုးရေးချင်းချောက်မှုတရက် Significant National Security Threat ဖြစ်တယ်လို့လည်းရေးထားပါရယ်။မြန်မာနိုင်ငံမှာ2023ဆီကနာသိမ်းပြီးနောက်စံကြီးအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပူးပေါင်းပြီးတူညီတဲ့နိုင်ငံရေးညီမှန်ချက်နဲ့အချိန်နှင့်တိုက်ခိုက်လာတော့ဒီမြန်မာပြည်နာဟာသမ္မတဘိုင်ဒန်အစိုးရအတွက်ပူပူနွေးနွေးနိုင်ငံခြားရေးမူဝါဒဆိုင်ရာစင်ကာပူတရားဖြစ်ခဲ့တယ်။ဘိုင်ဒန်အစိုးရကအနာသိမှုနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုရှုတ်ချယုံကလွယ်ပြီးဘာမှမတတ်နိုင်ခဲ့ဘူး။တရုတ်ကတော့မြန်မာအရေးမှာဩဇာအရှိဆုံးပြပနိုင်ငံအနေနဲ့အရေးကြီးတဲ့အခန့်ကဏ္ဍကပါဝင်ခဲ့တယ်။တကောင်စီဟာအနာဝသိမထိန်ချုပ်နိုင်ဖြစ်လာတော့တရုတ်ဟာမြန်မာပြည်တွင်းစည်းရဲ့ဘက်ပေါင်းစုံပေါ်မှာဩဇာလွှမ်းမိုးအောင်လှုပ်လာတယ်။ဒါပေမဲ့စစ်ကောင်စီပြိုလဲသွားပြီးစာနာမှုအကူအညီတွေဒီမိုကရေစီရေးတွေနဲ့တစ်ဆက်တစ်ဆက်ထဲအနောက်နိုင်ငံတွေရဲ့စက်ကွင်းတွေကိုရောက်သွားနိုင်မယ်လို့တရုတ်ကယူဆထားတဲ့ NUG အစိုးရနဲ့ညွန်ပေါင်းတွေလက်ထက်အနာမကျရောက်သွားအောင်တရုတ်ကထိန်းပေးထားတယ်။2022မှာအမေရိကန်က Burma Act ဆိုပြီးလှုပ်လိုက်ကြလဲတရုတ်ရဲ့မြန်မာအရေးအပေါ်ညှက်တီမှုကိုဆက်လက်ဆွတ်ထွေးအောင်လုပ်ပစ်လိုက်လို့သာဖြစ်တယ်။အရှေ့မြောက်တိုင်းစစ်ထနာကြောင့်ကြဆုံးသွားပြီးနောက်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်တရုတ်ထိန်းချုပ်မှုကလည်းအပြည့်အဝမထီရောက်သလိုဖြစ်လာတယ်။ဒီအချိန်မှာစစ်ကောင်စီကလည်းရုရှားနဲ့စီးရေးဆက်ဆံမှုပုံမနိကလာလို့တရုတ်စိတ်မဆက်မသာဖြစ်လာရတယ်လို့ဆိုပါတယ်။ဒီလိုအခြေအနေမျိုးမှာနောက်တက်လာမဲ့အမေရိကန်သမ္မတဟာဘယ်သူပဲဖြစ်ဖြစ်လက်ရှိအစိုးရရဲ့ဘာမှမထီရောက်တဲ့ပြင်တရုတ်လွှမ်းမိုးမှုဝန်တွားပေးသလိုဖြစ်သွားစေခဲ့တဲ့ပေါ်ယံထောက်ခံမှုတွေကိုပြန်ပြင်ရမှာဖြစ်တယ်။ဒေါ်နယ်ထရမ့်သာတက်လာရင်တော့မြန်မာပြည်ကိုအာဆီယံထဲကသိအေးမပါတဲ့အကွက်ကလေးအဆက်ကလေးတစ်ခုလိုသာမြင်လာနိုင်ခြင်းရှိပေမဲ့မြေရှားသတ္တုပစ္စည်းလိုမျိုးသားလုံခြုံရေးအတွက်အရေးပါတဲ့အရေးအမြစ်ရရှိနိုင်တဲ့နေရာဖြစ်တဲ့ဒီမိုကရေစီကိုမြင့်တင်အားပေးပြီးအစ်စ်တန်အာရှမဟာဗျူဟာအကျိုးစီးပွားနဲ့ဆက်ဆက်တွက်ချက်သင့်တယ်အရှပ်စီပိတ်တင်းရည်အတွက်အမေရိကန်ဟာအင်အားချိန်ခွင့်ညာကိုထိန်းချီရမှာဖြစ်တယ်။ဒီနေရာမှာအမေရိကန်ပြည်သူတွေအဖို့သမ္မတအစ္စရာဟန်လင်ကန်ရဲ့စကားကိုပြန်ကိုးကားပြီးပြောမယ်ဆိုရင် The bullet is stronger than the bullet. ဆန္ဒမဲဟာကြီးစံထက်ဆွမ်းအားထက်တယ်ဆိုတာပဲဖြစ်တယ်လို့ဧသာဗီဆမအိုဒီကုန်းထုတ်ထားပါရခင်ဗျာ
။ခုဆက်လက်ပြောပြမယ့်အကြောင်းအရာကတော့ Rohingya community in divided over Arakanis Abi plans for the inclusive administration. Arakat တတော်ရဲ့အလုံးပေါင်းတဲ့အုပ်ချုပ်ရေးစီမံရေးနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာလူအသိုင်းအဝန်းနှစ်ချမ်းကွဲနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရာဂျစ်ဘတ်တာရှာရီယာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ
်။စစ်ကောင်စီလက်ထက်က think by me ရဲ့ဒေသမှာ inclusive administration အလုံးပေါင်းတဲ့အုပ်ချုပ်ရေးစနစ်ဖော်ဆောင်ဖို့ ULAA ရဲ့လုံဆောင်မှုအပေါ်ဘာမှအဖြစ်နဲ့ခံရဆုံးလို့ယူဆခံရတဲ့ရိုညာမွတ်စလင်အစိုင်းဝန်ရဲ့အမြင်နှစ်ချမ်းကွဲနေတယ်။ The diplomat နဲ့ interview တခုမှာ ULAA အကြီးအကဲထွန်းမြတ်နိုင်က welfare oriented centralized unitary government တာယာဝါဒိုယီကိုချေခံပြီးဘဟုမှစုစည်းထားတဲ့ unitary ဆိုရထူထောင်ဖို့အုပ်ချုပ်ရေးအစဉ်အဆက်မှာအနာခွဲဝေအနှင်းဖို့စီစဉ်နေတယ်လို့ပြောခဲ့ပါတယ်။စာရေးသူကိုယ်တိုင်ချင်းတောင်ပိုင်းနဲ့ရခိုင်ဘက်ကိုဂျွန်ဂျလိုင်လာရဲ့အတွင်းကရောက်ရှိခဲ့တော့တိရွာအုပ်ချုပ်ရေးအဖွဲ့ကိုဒေသလိုက်အနာပြထားတာတွေ့ရတယ်။1942ကစပြီးရခိုင်ဗုဒ္ဓဘာသာတွေနဲ့ရိုဟင်ဂျာတို့အကြားချက်ရတဲ့လေပြည်ပခတ်ဖြစ်ပေါ်ခဲ့တဲ့ဒီရခိုင်ဒေသအင်းရတင်းရင်ပြည့်အတွက်လူမှုသိုင်းဝန်းချင်းချင်း ဟာဇာတာဖြစ်ဖို့အဓိကလိုအပ်တယ်လို့ UAE ကယုံကြည်ထားတယ်။ဒါကြောင့်သူတို့နဲ့အတူတွဲလွတ်တဲ့မွတ်စလင်ရိုဟင်ဂျာတွေကိုလည်းအုပ်ချုပ်ရေးအဖွဲ့ထဲမှာပါဝင်စေခြင်းနဲ့လူမျိုးစုအလုံးပါဝင်တဲ့ရေးရကော်မတီနဲ့အတူရိုဟင်ဂျာရေးရကော်မတီတစ်ခုကိုလည်းဖွဲ့စည်းပေးထားတယ်လို့အရက်ခတ်တော်ကျောက်တော်မြို့နယ်နိုင်ငံရေးမှူးပြောတာကိုကိုကဖော်ပြထားပါတယ်။ရိုဟင်ဂျာတွေအပေါ်ခရီးသွားလာခွင့်ပိတ်ပင်ထားရတာကိုAULA ကယုံကြည်ပြီးလွလွလပ်လပ်သွားလာခွင့်ပေးထားတယ်လို့ရိုဟင်ဂျာတချို့က the diplomat ကိုပြောကြတယ်လို့လည်းဖော်ပြပါတယ်။ဆမရှင်အနေနဲ့ရိုဟင်ဂျာအစိုက်အဝန်းနဲ့တွေ့ဆုံပြီးတဲ့နောက် ULA ရဲ့သဘောထားနဲ့လူဆောင်ချက်တွေပေါ်ကျိုးစုလက်ခံသူကျိုးစုလက်ခံကျင်သူတွေနဲ့ရန်လိုတဲ့သူဆိုပြီးသုံးစုကွဲနေရကိုတွေ့ခဲ့ရတယ်လို့ရည်သားထားပါတယ်။ရှင်းပြနေတောင်ပိုင်းပလဲဝကျောက်တော်ပုံရုံးမင်းမြဘက်ကရိုဟင်ဂျာတွေက ULA ရဲ့အလုံးပါဝင်သောအုပ်ချုပ်ရေးအစီအစဉ်ကိုအရင်လက်လက်ကြိုဆိုကြတယ်။တချို့ဆိုရင်ရဲဝန်တန်း၊ကျန်းမာရေးဝန်ထမ်းစင်တန်းတွေတက်နေကြတာကိုတွေ့ရတယ်။စိုက်ပျိုးရေးဒေသရင်းနေအိမ်စွန့်ခွာရသူတွေပြန်လည်နေရာချထားရေးကိစ္စတွေမှာလည်းရိုဟင်ဂျာတို့ပါဝင်ထမ်းဆောင်နေရတယ်လို့ဆိုပါတယ်။မင်းမြဘက်မှာဆိုရင်အစ်စ်ဖွဲ့စည်းထားတဲ့ Islam Council အဖွဲ့ဝင်တွေဟာ ULA ရဲ့အစည်းအဝေးတွေကိုတက်ရောက်နေကြတယ်။Islam Council ဥက္ကဋ္ဌအာဂျီစင်မင်းကသူတို့နဲ့ဘူဇီရောင်မောင်တော်ဘက်ကရိုဟင်ဂျာတွေအကြမ်းဖက်ပွဲလွှမ်းမှုတွေရှိနေတယ်။မင်းပြရိုဟင်ဂျာတွေဟာတခိုင်ဗုဒ္ဓဘာသာဝင်တွေအပါအဝင်တခြားလူမျိုးစုတွေနဲ့ပါအများအတန်းရင်းရင်းနှီးနှီးဖော်ပေါ်ရွရွရှိလာခဲ့တယ်။ယခင်နေပြည်တော်ကအုပ်စုမှုလက်အောက်မှာရိုဟင်ဂျာတွေအလုံးဒုက္ခရောက်ခဲ့ရတာ ULA လက်ထက်မှာကောင်းမွန်တဲ့အနာဂတ်ကိုမျှော်လင့်နိုင်တယ်လို့ပြောပါတယ်။ရိုဟင်ဂျာအလုံးရဲ့သုံးပုံပုံဟာဒီစီရောင်ဘူးစီရောင်မောင်တော်ဘက်မှာရှိတဲ့အဆာရဲ့အခြေခံစခန်းချထားတဲ့ဒေသလည်းဖြစ်ပြီးထောင်နှင်းကြီးရဲ့ရိုဟင်ဂျာတွေကိုတသက်စစ်ဆူဆောင်းတယ်။ဒါပေမဲ့သူတို့အဆာရဲ့အတင်းအဓမ္မရမဝေကောက်ခံမှုတွေကိုဖွေဖန်ပြောဆိုရသူဆိုရင်တော့ဖန်စီသက်ဖြတ်ခံရတယ်လို့လည်းပြောပါရယ်။အဆာဟာသူတို့ရိုဟင်ဂျာအစိုင်းဝမ်းရဲ့အကြီးမားဆုံးရန်သူဖြစ်တယ်။အခုဆိုရင်မြန်မာစစ်တပ်နဲ့ပူးပေါင်းပြီးရိုဟင်ဂျာတွေအပေါ်ဆိုးရွားဆုံးပြဿနာတွေကိုကျူးလွန်နေကြတယ်လို့ပြောကြောင်းပါဒိုင်ဒီကမဒရာစာကျောင်းဆရာတူကိုနာမည်နဲ့တကွကိုကဖော်ပြထားပါတယ်။ဘုသီရောင်မောင်တော်ဘက်မှာတော့ AAULA ကိုအပြင်းထန်ဆန့်ကျင်ပြီးရန်သူလိုသဘောထားတဲ့ရိုဟင်ဂျာတွေရှိနေတယ်။ AA ဟာဒီဘက်တွေမှာအခိုင်အမာအခြေမဆိုင်နိုင်သေးဘူး။ရိုဟင်ဂျာလူငယ်တချို့ဟာ AA ကိုတိုက်ခိုက်ဖို့အတွက်သူတို့အလိုအလျောက်မြန်မာစစ်ကောင်စီနဲ့ပူးပေါင်းတယ်လို့ဆိုပါတယ်။ AA ကိုဆန့်ကျင်တဲ့ချီတက်ပွဲတွေမှာအာစာစီယုံထားတဲ့ဝေးလံတဲ့ကြေးရွာတွေဘက်ကရိုဟင်ဂျာလူငယ်တွေပါဝင်တယ်လို့လည်းဒီစီတော်ကရိုဟင်ဂျာကျောင်းဆရာကိုကူကားပြီးဖော်ပြပါရတယ်။ဒီလိုအာဆာအဖွဲ့ကစီရင်ထားတဲ့ရိုဟင်ဂျာတွေဟာအေးအေးထိန်းချုပ်နယ်မြေတွေမှာတတ်မှတ်လူဆောင်နေတဲ့လူရက်တွေအတွက်တိမာတဲ့အခက်အခဲတစ်ခုဖြစ်နေတယ်။ဒါ့အပြင်မြန်မာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်နေမှုသူတို့ရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးအတွက်ရွယ်လင်းပါရမုံငွေမလုံလောက်မှုဆိုတာတွေကလည်းပဲလောလောဆယ်ခက်ခဲတွေဖြစ်နေတယ်။ဒါကြောင့် AA ရဲ့အလုံးပါဝင်သောအုပ်ချုပ်ရေး Inclusive Administration ရဲ့ရလဟာမပြပြင်းသေးဘူး။သို့တော်လည်းပဲအနာဂတ်ရခိုင်ပြည်သူတွေအလုံးအတွက်အကျိုးဆက်ရောက်မှုရှိလာမှာဖြစ်တယ်လို့ဆမရှင်ကညှိကုပ်ထုတ်တာပါခင်ဗျာ
။ Goodbye တက်ကတော့လောက်ပဲဖြစ်ပါတယ်။နောက်တော့မှဘယ်လိုများသုံးသပ်လိုက်ရအောင်လဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါစေ။အလုံးကိုကျေးဇူးတင်ပါတယ်
။ဖီယိုရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျွန်တော် VOE မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့သောရရှင်ဒီအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတိုင်းရိုင်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါရှင်ဖီယူအမေရိကန်တန်ရဲ့2024ခုနှစ်နိုဝင်ဘာလ4ရက်ဒီစနေမနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတစ်လက်တင်ပြပေးသွားမှာပါအမျိုးသမီးကဏ္ဍသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်လေးကိုတင်ဆက်ပေးမယ့်အထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးသူနာပြုအဖွဲ့ကြီးကပေးအပ်တဲ့အထင်ကရစုကိုချီးမြှင့်ခံရတဲ့အတွက်အမေရိကရောက်မြန်မာပြည်အတွက်ရောမြန်မာနိုင်ငံအတွက်ပါသူရှေ့ဆက်လှုပ်ဆောင်လို့တဲ့အလုပ်တွေမှာခွန်အားအများကြီးရစေပါတယ်လို့ဒီနေ့ဒီအီလီနွိုင်းပြည်နယ်အတွက်အကောင်းဆုံးစေကူတာခွင့်ရသူနာပြုစုချီးမြှင့်ခံရတဲ့မမရီနန္ဒာကပြောပါတယ်သူစုရခဲ့တာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာတချို့ကိုတော့ဒီပြီးခဲ့တဲ့သတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့ပါတယ်ဒီတစ်ပတ်မှာတော့ဒီတစ်ချိန်လုံးကအဲလန်းညုံတယောက်လှုပ်ခဲ့တဲ့မမရီနန္ဒာသူနာပြုအလုပ်ကိုဘာကြောင့်စိတ်ဝင်တစားလှိလာခဲ့ပြီးတော့ဘာတွေရှေ့ဆက်လှုပ်ဆောင်သွားဖို့အတွက်ရည်မှန်းစူးစမ်းနေတယ်လဲဆိုတာတွေကိုမေးမြန်းတင်ဆက်ထားပါတယ်ရှင်
ဒါနဲ့ပတ်သက်ပြီးတော့လေကိုကကျမသိထားတာကအရင်တော့အကြတော့ဒါ tourist guide တယောက်လုပ်ခဲ့တယ်ပေါ့လေ tourist guide လုပ်ခဲ့ရနေပြီးတော့မှအခုလိုမျိုးဒီတကယ်ကိုစိတ်ရောကိုယ်ပါနှစ်ပြီးတော့ဒီသူနာပြုအလုပ်မှာပါဝင်လာတယ်ဘလို့ဖြစ်ပြီးတော့ဒီ tourist guide ဘဝနေပြီးတော့ပေါ့နော်ဒီသူနာပြုဘဝကိုဘလို့များကိုစိတ်ပါခဲ့တာလဲပြောပြပ
ါဟုတ်ကဲ့ပါမဟုတ်အဲ့တော့လနာဟိုပထမနှစ်တက်ကူစတက်နေတော့မှအဲ့ဒီမတက်ခင်ရတဲ့အရပါနနာလေနိုင်ငံတကာရဲ့အတွေးခေါ်တွေယဉ်ကျေးမှုတွေတိုးတက်ထွန်းကားမှုတွေပြီးကနိုင်ငံတကာရဲ့အသိဉာဏ်ပေါ်တော့အတွေးခေါ်တွေကိုနနာအရင်စိတ်ဝင်စားတာအဲ့ဒီမှာနေမှာအဲ့ဒီတပြိုင်နက်တည်းမှာပဲနနာအင်္ဂလိပ်စကားကိုပြီးတော့စိတ်ဝင်စားတာပေါ့နော်မနော်အဲ့တော့အဲ့ဒီမှာနေမှာငါတို့မြို့မှာဒီရဒီအင်္ဂလိပ်ဘာသာစကားသင်တန်းကျောင်းနေပါတယ်တန်ဖြည်းဖြည်းချင်းနဲ့ဟာအဲ့ဒါဆိုရင်တော့ငါ tourist guide လောက်ချင်လိုက်တာကိုလည်းအမှုပညာမြန်မာနိုင်ငံတိုင်းတိုင်းယဉ်ကျေးမှုတွေအမှုပညာကိုမြန်နိုးတယ်ဒီဘာသာစကားလေးတစ်ခုသင်လိုက်တာ ਨੇ တခြားအရာတွေပါကိုသိဝင်ရမယ်ဆိုပြီးတော့ငါ tourist guide စလုပ်ခဲ့ပါတယ်မှာအဲ့တော့ tourist guide လုပ်တယ် tourist guide license ရတယ်ဟိုမြန်မာဟိုဒီခီးသွွားလာရေးဝန်ကြီးဌာနရန်ကုန်ဘောနော်အဲ့ဒီကနေပြီးတော့မှ tourist guide license ရတယ်စပြီးတော့အလုပ်လုပ်ခဲ့အချိန်မှာကိုကနေတာကိုနေတဲ့မြို့လေးကနေပြီးတော့မှအပြင်မှာရှိတော့တိုင်းသားလူမျိုးပေါင်းစုံရဲ့เนาะယဉ်ကျေးမှုတွေထုံးကန်းစင်လာတွေကိုကိုလေးလာခွင့်ရတဲ့အချိန်မှာအရာကိုစိတ်ဝင်စားတာပေါ့เนาะမှာเนาะအဲ့ဒီကနေမှတစင်ဒီဒေတာတွေကိုဟိုခက်ခဲတဲ့ခေါင်းကြီးတဲ့ဒေတာတွေကိုသွားခွင့်ရခဲ့တာပေါ့เนาะမှာဒီအလောက်ကနေမှတစင်အဲ့ဒီမှာကိုတွေကနနရဲ့ဟိုအတွေ့ကအဲ့ဒီနေရာမှာရက်မသွားဘဲနဲ့ဘာလို့ပထမဆုံးစတွေ့အောင်ဆိုတော့ကျမကြီးအခက်ခဲတွေ့ခဲ့ရတယ်မှာကျမကြီးမှာတော်တော်ကိုခက်ခက်ခဲခဲနဲ့လေဒီဒေတာခံစည်းရုံတစ်ခုကိုရောက်ဖို့တော့နှစ်ညအေး3ရက်လောက်လမ်းလျှောက်ရတဲ့အခက်အနေအားတွေကိုတွေ့ခဲ့ရတဲ့အချိန်မှာအခုလုံးခဲ့ရတဲ့အလုပ်ကအဲလန်းညောင်အလုပ်ကိုချစ်တယ်ညံ့လို့ဆောင်ရလဲပဲတီးထက်ပိုးပြီးတော့တံပိုးရှိတယ်လူမှုအတိုင်းဝန်းကိုစောင့်ရှောက်နိုင်တဲ့အလုပ်ကလေးတစ်ခုမြန်လုံးလို့ရရင်ကောင်းပါဆိုအဲ့ဒီမှာနေလာသဘောပေါက်သွားတာသူနာပြူးလုံးမယ်ဆိုပြီးတော့စိတ်ကချက်ချင်းရောက်သွားတာပေါ့အဲ့ဒီကနေမှတစ်ဆင့်သူနာပြူးဟိုပို့ပြီးတော့မှမြန်နိုးတယ်ဟိုသူနာပြူးအလုံးကဟာပို့ပြီးတော့တံပိုးရှိတယ်ပေါ့နော်မြင့်မြတ်တယ်ဆိုတော့ကိုသဘောပေါက်ပြီးတော့အဲ့ဒီမှာသူနာပြူးစပြီးတော့မှတန်းတန်းတက်မယ်တက်ကူတက်မယ်ဆိုပြီးဖြစ်တာပေါ့မှာ
အဲ့တော့အမေရိကန်ပြည်တော်စုမှာရောဒီသူနာပြူးတင်တန်းယူတာဘွဲယူတာရောဘယ်လိုဖြစ်ခဲ့လဲပြောပြပါ
ဟုတ်ကဲ့ပါရှင်အဲ့တော့နနာမြန်မာပြည်မှာတက္ကသိုလ်ပြီးတဲ့အချိန်မှာနနာအသက်ကဒီသူနာပြူးတက္ကသိုလ်ပြန်မြန်မာပြည်မှာပဲဆက်တက်ခွင့်မရှိဘူးမမဘာလို့ဆိုတော့သူမှာကန့်သက်ချက်ကလေးရှိတော့နနာတခြားနေရာမှာတက်ဖို့နိုင်ငံတကာမှာတက်ဖို့စပြီးတော့မှကြီးတဲ့အချိန်မှာ assumption တက္ကသိုလ်လို့ခေါ်ရမှာယူရီးယားနိုင်ငံဘန်ကောက်မြို့မှာရှိပါတယ်ရှင်အဲ့ဒီမှာတက်သူစပွဲမှာလေမှာအဲ့တော့သူက international program အင်္ဂလိပ်လိုသင်တယ်ဟိုသင်ခန်းစာတွေအင်္ဂလိပ်လိုသင်တယ်အဲ့ဒီမှာစပြီးတော့သင်တဲ့အချိန်မှာနှစ်နှစ်ခွဲလောက်လဲကြာရောနာတက်သူလာပြီးအခါကျတော့ကျောင်းဟိုလာပြီးတော့မှ visiting professor လို့ခေါ်ရလာပြီးသင်တယ်အမေရိကန်ကဆရာမတယောက်နဲ့တွေ့တယ်ပေါ့နော်မှာနော်အဲ့ဒီမှာနနာလဲကိုထုံးစံတိုင်းပေါ့နော်ဒီနိုင်ငံကပညာရေးကိုတအားစိတ်ဝင်စားတယ်လေးစားတယ်ပြီးတော့အိုမြို့သူမြို့သူတို့ပညာရေးကတကယ်ကိုခက်ခဲတဲ့မှောင်သိနေတဲ့နေရာမှာလင်းရောက်မယ်လीမှာလင်းရောက်မယ်အဲ့တော့သူကနေမှတစ်ဆင့်နနာရဲ့အဲ့ဒါဆိုရင်ねဟိုဟဝိုင်တက်ကတူတက်ပါလာတယ် အဲ့တော့ဟဝိုင်းဆိုဖေးနေမောင်ဆိုရှာကြည့်သူအားတဲ့ကဘာအရှိတန်းနဲ့အနောက်ချမ်းနဲ့တွေ့တဲ့နေရာလေအဲ့ဒီမှာလည်းနာနာအရန်စိတ်ဝင်စားသွားပြီးတော့ကြောင်းလျှောက်တယ်ကြောင်းရတယ်အဲ့တော့ University of Hawaii တက္ကသိုလ်မှာနာနာ၄နှစ် undergrad ပေါ့နော် Hilo Hawaii လို့ခေါ်တယ်မှာ Hilo ဆိုမြို့လေး Hawaii State လေးအဲ့ဒီမှာနာနာ၄နှစ် undergrad ပေါ့နော်တက်ဖွင့်ရတယ်အဲ့တော့ပြီးတော့အဲ့ဒီကနေပြီးတော့မှ Bachelor of Nursing Science အနေဘွဲ့ရခဲ့တာပေါ့နော်မှာနော်အဲ့ဒီလိုတက်ပြီးတော့ဘွဲ့ရပြီးတဲ့အချိန်မှာနာနာမြမပြူပြန်ဖို့လုပ်နေတော့မှာမပြန်နိုင်သေးတဲ့အချိန်မှာနာနာ Indiana state မှာရှိတဲ့ဆေးရုံစုံတခုကလည်းစကံလာသူတို့ရှိမှလာပြီးအလုံးလုံးဖို့သူတို့ကလည်းဒီမှာဘွဲ့ရပြီးသားចောင်းသားတွေသူတို့ကဖိတ်ပြီးတဲ့ခါကျတော့ပြုစုပြိုးထောင်နေတဲ့နေရာဆိုတဲ့ခါကျတော့လာပြီးတော့အလုံးလုံးဖို့ကံလာလာအချိန်မှာနနာနေပြီးတော့မှဟုတ်ပြီအဲ့ဒါဆိုလာမယ်မြန်မာပြည်ကိုသူကစောင့်နေတဲ့အချိန်ကလေးမှာဆိုဆက်သွားလိုက်တဲ့အချိန်မှာသူတို့အဲ့ St. Joseph Regional Medical Center နနာကိုလေအေးဝါဌာနနှလုံးထူဖို့ဟိုစကြည့်မယ်ပေါ့နော်မှာနော်ဒီအုံနှောင်းနဲ့အာယုံကျော်အထူးကု unit တွေမှာနနာအဲ့မှာသူနာပြ critical care nurse အနေနဲ့လှုပ်လှုပ်ခဲ့တယ်လှုပ်လှုပ်နေရင်လည်းဘလို့ပို့ပြီးတည်လာတော့ဆိုတော့ဒီလောက်ပေါ့နော်နေဖြတ်သွားတယ်အာဒါမှမဟုတ်ဆိုဒီနှလုံးနဲ့ပတ်သက်တဲ့ပေါ့နော် heart attack ရသွားတယ်လို့ဟာတော်တော်များများဟာကိုရီကာကွယ်နိုင်ရင်တိတ်ကောင်းပါပဲကာကွယ်ဖို့အတွက်ကိုပြောပြနိုင်ရင်တိတ်ကောင်းပါပဲဒီစင်းလေးကိုဒီလိုလေးတောက်ခဲ့ပါလို့ပြောပြနိုင်ရင်တိတ်ကောင်းပါပဲဒီလိုလေးခံစားမှာမဟုတ်ဘူးအဲ့ဒီနဲ့ပတ်သက်တဲ့ပညာရေးများငါရရင်ကောင်းပါပဲဆိုတော့အဲ့ဒီမှာလေပတ်ချလဲရှာလိုက်တော့ Indiana တက်ကတော့ Indiana University South Bend မှာခုနကပြောတယ်မိသားစုပညာဟိုကျမရေဟိုဘောနော်ဟို Master's degree မဟာတန်းကိုမှာ Family Nurse Practitioner ဆက်တက်ဖွင့်ရတာအဲအဲ့ဒီကနေမှတင်ဒီလိုလေးတွေဖြစ်လာ
အခုကတော့အာ Indiana မှာဘယ်နှစ်နှစ်ကြာပြီးတော့ Illinois ကိုရောက်သွားတာလဲရှင
်ဟုတ်ကဲ့ပါမ Indiana မှာ2019ကနေပြီးတော့2022ထိအဲ့တော့အဒီစုက Indiana မှာရှိတော့မြန်မာအော်မြန်မာပြည်လာတော့အတိုင်းဝိုင်းများနဲ့ Illinois မှာရှိတော့မြန်မာပြည်လာတော့အတိုင်းဝိုင်းများနှစ်ခုပေါင်းပြီးတော့ Illinois မှာကိုကပြောင်းတော့တယ်ကျွန်တော်အဲ့မှာရလိုက်တာမှာ
အခုလိုဒီစုကိုရလိုက်တဲ့အတွက်ကြောင့်ကို့အတွက်ကောတာဘယ်လောက်ထိအကျိုးရှိတယ်လို့ထင်လဲကို့အတွက်ဘယ်လိုအကျိုးရလက်တွေခံစားရစီလဲရှင
်ဟုတ်ကဲ့ပါနံပါတ်1ကတော့မိမိအတွက်ဆိုတာတည်းပေါ့နော်မိမိပြုစုခဲ့တဲ့အပြုပေါ့နော်လုပ်ရပေါ့နော်ကို့မိမိရဲ့လူမျိုးမြန်မာပြည်လာတော့ nurse practitioner ဆိုတဲ့ခေါင်းစဉ်ကလေးဟာနိုင်ငံတကာမှာအ ਨੇ ဆုံးတော့ Illinois မှာအ ਨੇ ဆုံးတော့ American နိုင်ငံမှာအော်မြန်မာပြည်ဆိုတာလေနေရာလေးတနေရာရသွားတော့မြန်မာပြည်ကနေမှာတစ်စင်မြန်မာပြည်သူတွေရဲ့ယဉ်ကျေးမှုเนาะသူတို့ရဲ့ထုံနှံစင်လာရိုးရယဉ်ကျေးမှုယုံကြည်မှုတွေအကြောင်းကိုပို့ပြီးသဘောပေါက်တာပေါ့အဲ့ဒီလိုနေရာတော့အော်မြန်မာလူမျိုးဆိုတာဒါမျိုးလားမြန်မာပြည်လာတော့တိုင်းရင်းသားများဆိုတာဒီလိုမျိုးပါလားဆိုတာကိုပို့ပြီးတော့တည်းဝင်လေးလာကွင်းတည်တာပေါ့
။ဂုံယူစရာလည်းကောင်းတယ်ဆိုတာကဒါမြန်မာနိုင်ငံကနေအမျိုးသမီးတယောက်ဆိုတာပထမဆုံးရတာလို့ကျွန်မထင်တယ်။အရင်တော့ဒီစုကိုမြန်မာတွေကရတယ်လို့မကြားခဲ့ဘူး။မနက်တာတော့တည်ထားလားရှိလား
။နနာလည်းမတည်ထားဘူးမှာတခြားမြန်မာ nurse practitioner ဒီစုကိုရတယ်လို့နနာမတည်ထားဘူးရှင်
။ဟုတ်ကဲ့။ဆိုတော့ဒီအလုံးနဲ့ပဲရှစ်ဆက်ကောလုတ်သွားမလား။ပို့ပြီးတော့ဒီကိုကဒီမြန်မာနိုင်ငံကလူမျိုးကုသပေးနေတယ်ပဲဆက်ဆက်ပြီးတော့ရတာလည်းဖြစ်တယ်ဆိုတဲ့အခါကျတော့လေကိုနိုင်ငံအတွက်ရောဒီစုရပြီးတဲ့အခါမှာကိုအတွက်ပို့ပြီးတော့ဗောနော်ဘယ်လိုမျိုးခွန်အားတွေဖြစ်စေတလဲဘာတွေဆက်လုပ်သွားဖို့စဉ်းစားထားလဲရှင
်ဟုတ်ကဲ့ပါမဟုတ်အဲ့တော့နန္ဒာကအခု Yale တက္ကသိုလ်ဟောမှာပါရဂူဘွဲဆက်တက်နေပါတယ်ရှင်အဲ့တော့အဲ့ပါရဂူဘွဲမှာအထူးသဖြင့်မြန်မာပြည်လာတော့ဒုက္ခတွေများရဲ့နော်ယုံကြည်မှုကိုယ်ဝယ်မှုဆိုင်ရာဒီစိတ်ပညာတခုသူတို့နေမကောင်းဖြစ်ခဲ့ပေါ့နော်သူတို့ချက်ချင်းအင်္ဂလိပ်စေတောက်သလားဒါမှမဟုတ်သူတို့ဘာလုပ်လဲဆိုတော့ဒီစိတ်ပေါ်စာရန်ကလေးတခုရင်းနေပါတယ်အဲ့တော့ယဉ်ကျေးမှုနဲ့ပတ်သက်တယ်ပေါ့နော်ယဉ်ကျေးမှုထုံနှံစင်လာဟိုယုံကြည်ကိုယ်ဝယ်မှုနဲ့ပတ်သက်တယ်သူတို့နေမကောင်းခဲ့ရင်သူတို့မကြမ်းမမာများဖြစ်ခဲ့ရင်နံပါတ်1သူဒီဘအင်္ဂလိပ်ကိုယုံကြည်တောက်တလားတောင်းတော့တခုလို့တလားအဲ့ဒီအချိန်ကြတော့မှဒီစာတန်းလင်းတာအောင်မြင်ခဲ့ရင်အော်ဟုတ်တယ်သူတို့ရဲ့ယဉ်ကျေးမှုရောကထုံနှံစင်လာတာမျိုးငါတို့ကဒီအင်္ဂလိပ်ကိုဒုက္ခနဲ့တိုင်းတစ်ခါတန်းပေးလို့မြောင်းနားလေအောင်ရေဆုံးရှင်းပြတယ်ဘာကြောင့်ရှင်းပြသူတို့ရဲ့ဘယ်လိုပြောမလဲတမိုင်းကြောင်းเนาะသူတို့ရဲ့လူမှုရေးစည်းပွဲနိုင်ငံရေးတမိုင်းကြောင်းနဲ့ဒီလိုတွေရှိခဲ့တယ်ဒါကြောင့်မလို့ဒီနေရာမှာချက်ချင်းဒီလိုပြောလို့မရဘူးပြီးတော့ဟိုယင်ဘာသာစကားလိုရရောယဉ်ကျေးမှုရောတိတ်กว่าကြတဲ့အကြောင်းမို့အချိန်ပေးပါဆိုတဲ့ဟာလေးအခုလေနနာဟို ဒီနေတဲ့ state မှာရှိတယ်မြန်မာအတိုင်းဝိုင်းပေါ့နော်မြန်မာအတိုင်းဝိုင်းဆိုမြန်မာပြည်ကလာတော့အာတိုင်းသားလူမျိုးတွေရဲ့အတိုင်းဝိုင်းမှာ insurance မရှိလို့ဘလို့အကြောင်းအရာကြောင့်မဖြစ်လို့ပေါ့နော်နန်းသားလေးကျမကြီးဆောင်ဆောင်မှုပေးတယ်မှာအဲ့တော့အဲ့ဒီအတွက်ကိုပို့ပြီးတော့ဒီပြပမှာရောပြည်ရမ်းမှာပါလိုအပ်တဲ့နေရာမှာလေတန်းနိုင်တဲ့နေရာကိုလှုပ်ပေးချင်တာပေါ့နော်ကိုပြုစုချင်တာကိုစောင့်ရှောက်ပေးချင်တာကိုအတိုင်းဝိုင်းကိုလေဟိုစာရင်းတွေတခုရှိတယ်ပေါ့နော်မနော်ဟိုပေါ်ကြာမြင့်မှာရေမြင့်တာမဟုတ်ဘူးနော်မနော်ကြာပန်းကလေးကမြင့်နေပေးပဲလေရေကမြင့်မှာကြာမြင့်လားကိုအတိုင်းဝိုင်းမြင့်မှာပိုရမြင့်မှာအဲ့တော့ကိုအတိုင်းဝိုင်းကိုကိုမြင့်မှုအဓိကကိုလှုပ်ချင်တာနလားရဲ့ဒါယုံကြည်မှုပေါ့နော်ဟိုရှေ့ဆက်လျှောက်ပြီးတော့လုံးမဲ့ကိစ္စကိုအတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့ဒီစောင့်ရှောက်ပေးခြင်းပုံပေါ်တော့မှာ
ဆွေးနွေးပြပြပေးရတဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်အပတ်စဉ်တောက်ကြညာနဲ့စနေမနက်ခင်းစီစဉ်တွေမှာတင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သုတဆုံးရဲ့အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်48ရောက်မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီအမေရိကပထမဆိုတဲ့မူဝါဒကနေမဟာမိတ်အာရှနိုင်ငံတွေအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါလဲအထူးသဖြင့်တောင်ကိုရီးယားနဲ့ထိုင်ဝမ်ကတော့ဒီအမေရိကန်ပြည်ထောင်စုနဲ့ပိုးပြီးတော့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမယ့်အကြောင်းပြောနေတာပါသူရဆောင်ရင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရတာကြောင့်ဂုံယူချောင်းအာရှမဟာမိတ်တွေကပြောကြားကြပါရယ်တချိန်တည်းမှာပဲထရမ့်ရဲ့အမေရိကပထမဆိုတဲ့နိုင်ငံသားရေးမူဝါဒကြောင့်လဲစိုးရိမ်နေကြပါရယ်ဒေါ်နယ်ထရမ့်ဟာသူ့ရဲ့ပထမသမ္မတသက်တမ်းမှာကလေးကခံမှန်းရခက်ခဲတဲ့နိုင်ငံသားရေးမူဝါဒအရာတန်တမန်ရေးဖိအားပေးဆောင်ရွက်လို့ရှိသူပါဒါကြောင့်ဒုတိယသက်တမ်းမှာလဲအမေရိကပထမဆိုတဲ့မူဝါဒမဟာမိတ်နဲ့လက်တွဲဆောင်ရွက်ဖက်နိုင်ငံတွေအပေါ်ဘလို့ဆက်ဆံလာမလဲဆိုတာကိုနားလေသဘောပေါက်အောင်ကြိုးစားနေကြပါတယ်။တောင်ကိုရီးယားသမ္မတယွန်းဆုကယိုကတော့ထရမ့်နဲ့လက်တွဲပြီးတော့ပြည်ပြည်စုံနဲ့လုံခြုံရေးစနစ်ပိုခိုင်မာလာအောင်ဆောင်ရွက်မယ်ဆိုပြီးနိုဝင်ဘာ9ရက်နေ့မှာအခုလိုပြောပါတယ်
။အာရှထပ်ဖြုံယံ
အာရှပစိဖိတ်ဒေသနဲ့ကမ္ဘာကြီးမှာတောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်ပူးပေါင်းဆောင်ရွက်မှုကိုအခြေခံပြီးညီညွတ်ရေးနဲ့အတူလက်တွဲဆောင်ရွက်နိုင်ရေးပြောဆိုခဲ့ပါတယ်။
တောင်ကိုရီးယားနဲ့မညီနိုင်ပဲဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားနဲ့သဘောတူညီမှုရယူမှာကိုလည်းတောင်ကိုရီးယားဘက်ကစိုးရိမ်နေကြပါတယ်။ဒါအပြင်တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်တွေအတွက်ကာကွယ်ရေးစရိတ်ပိုပေးဖို့လဲထရမ့်ကဇက်တိုက်ပြောဆိုနေတာကြောင့်တောင်ကိုရီးယားကိုကာကွယ်ရေးအမေရိကန်အနေနဲ့ဘလောက်ထိတနိဋ္ဌာန်ချဆောင်ရွက်မလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်။ဂျပန်အနေနဲ့လည်းအလားတူစိုးရိမ်ပေမဲ့ထရမ့်နဲ့ပထမအချိန်ရင်းနှီးနှီးပြောဆိုခဲ့ရတယ်လို့ဝန်ကြီးချုပ်ရှီဂူရူအီရှိဘာကပြောဆိုပါရယ်အီရှိဘာရဲ့အာဏာရပါတီဟာအော်တိုဘာလအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာအောက်လွတ်တော်နေရာအများစုကိုဆက်မထိန်ထားနိုင်တာကြောင့်သူ့အစိုးရအနေနဲ့ထရမ့်ရဲ့တောင်းဆိုမှုကိုဘလောက်ထိတွန်းလှန်နိုင်စွမ်းရှိမလဲဆိုတာကိုလည်းတချို့ကစိုးရိမ်ကြပါရယ်
to deal successfully with Mr.
Trump နဲ့အော်မြင်မြင်ဆွေးနွေးညီနိုင်မှုဆိုရင်ကိုယ့်ရဲ့ရည်သွင်းတဲ့ရည်တည်ချက်ခိုင်မာဖို့လိုပါတယ်။နိုင်ငံရေးအရယုံကြည်လောင်းကိုယ့်စွမ်းဆောင်ရည်ကိုပြသဖို့လိုပါတယ်။ဒါပေမဲ့ဂျပန်ကောင်းဆောင်အီရှိဘာပဲဖြစ်ဖြစ်တခြားဘယ်သူပဲဖြစ်ဖြစ်သူတို့မှာအဲ့လိုရည်သွင်းမျိုးမရှိပါဘူး
။ထိုင်ဝမ်ဆိုရကတော့အမေရိကန်နဲ့ဆက်ဆံရေးအင်မတန်ဆက်လက်ခိုင်မြဲကြောင်းပြောဆိုသွားတယ်။ဒါပေမဲ့လည်းတရုတ်ဟာထိုင်ဝမ်ကျွန်းပေါ်စီရေးအရာနောက်ဆက်ရန်စပြီးအမေရိကန်သမ္မတသစ်အပေါ်စမ်းသပ်နိုင်ကြောင်းလည်းသတိပေးပါရတယ်။အမေရိကန်ရဲ့ chips လုပ်ငန်းတရာရာခိုင်နှုန်းလုံးထိုင်ဝမ်ကရယူထားတာဖြစ်တဲ့အတွက်ထိုင်ဝမ်အနေနဲ့ကာကွယ်စောက်ရှောက်ခအမေရိကန်ကိုပေးတင်ကြောင်းလဲထရမ့်ကပြောဆိုထားခဲ့တာပါထိုင်ဝမ်ဟာဆက်မိုင်ကွန်တက်တာနည်းပညာကိုအမေရိကန်စီကခိုးယူခဲ့ကြောင်းထရမ့်ကဆွဆွဲခဲ့ပြီးတော့ဆက်မိုင်ကွန်တက်တာထုတ်လုပ်တဲ့ကုမ္ပဏီတွေကိုအခွန်စည်းကြပ်မယ်ဆိုပြီးတော့လဲချင်းချောက်ပြောဆိုခဲ့ဘူးပါတယ
်ဟုတ်ကဲ့မနေ့ကတော့တို့ထွတ်တော်အမတ်တွေနဲ့ရဝင်ကြီးနေအောင်လည်းမေးမြန်းကြတယ်။ဝင်ကြီးနေအောင်လည်းမေးမြန်းရရှိမှာနံပါတ်၁ကတော့စီးပွားရေးဝင်ကြီးပေါ့ဗျာ။စီးပွားရေးဝင်ကြီးကအခုပဲစီးပွားကွန်ဒက်တာနဲ့ပတ်သက်ပြီးတော့အဲ့ဒါတို့ဘာဆက်လုပ်မလဲပေါ့။ထရမ့်ကပြောတဲ့စကားနဲ့ပတ်သက်ပြီးတော့အဲ့တော့တို့ကဘာပြောလဲဆိုတော့ဒီ investment ကတော့သွားပါပဲ။ထားပါပဲ။ထားပြီးမဲ့လည်းဒီလက်ရှိအခြေအနေမှာတော့ဒီထရမ့်ကလည်းဒီတစ်လပိုင်း20ရင်းနဲ့မှတက်မယ်ဆိုတော့ဒီကြတော့တို့ဒီအခြေအနေကြည့်အောင်ပဲပေါ့ဗျာသူတို့ပြောခဲ့တာတော့အဲကာကွယ်နဲ့ပတ်သက်ပြီးတော့မင်းကကျွန်တော်တည်နေမှာတွေ့ရတော့မရှိချင်တယ်မှာတော့ဒီအားလုံးရဲ့ GDP ရဲ့ budget က 2.6% ကိုထိုင်ဝမ်ကသုံးတဲ့ချိန်မှာ ဒီဟို Trump ပြောခဲ့တဲ့စကားလို့ 5% ထိမင်းတက်မလားဆိုတာရတော့မဖြစ်နိုင်ဘူးပေါ့ဗျာ။ဆိုဒီထိုင်ဝမ်နဲ့ထိုင်ဝမ်ရဲ့ခြေလေးကြီးထိုင်ဝမ်ရဲ့ဥပဒေကထိုင်ဝမ်ရဲ့ကာကွယ်ရေးအကြံနိုင်တဲ့ဥစ္စာတော့တုံ့သွားမှုလို့ပြောရတယ်။ဆိုတော့ဒီဟိုနိုင်ငံခြားရေးဝန်ကြီးပြောစကားတွေကတော့တော်တော်ပြောရမယ်ဆိုလို့ရှိရင်အဓိပ္ပာယ်ရှိတယ်လို့ပြောရမှာမလို့ထိုင်ဝမ်တိတိလေးပါအဲ့အမေရိကန်အကြီးကြီးပါတဲ့။ဘယ်လောက်ကြီးပဲကြီးကြီးဒီထိုင်ဝမ်မရှိလဲအမေရိကန်မဖြစ်ပါဘူးတဲ့။အဲ့ဒါပဲဒီအမေရိကန်ဟိုတဲ့ဒီထိုင်ဝမ်ကနေပြီးတော့ဒီအမေရိကန်မရှိတဲ့ထိုင်ဝမ်မဖြစ်ပါဘူးဒီစကားလေးတော့ပြောရတယ
်အမေရိကန်အစိုးရအပြောင်းလဲဖြစ်လာမှာကြောင့်ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးအပေါ်ဘလို့ရိုက်ခတ်မှုတွေရှိလာမလဲဆိုတာနဲ့ပတ်သက်ပြီးတော့လဲဥကိုကိုသူကအခုလိုထင်မြင်ချက်ပေးရတယ
်မလေးကလွတ်တော်မှာနိုင်ငံရေးဝန်ကြီးကပြောရတဲ့ပုံစံကတော့ဒီဘဲပါတီပဲတက်တဲ့အမေရိကန်ကဘသူပဲသမရလုပ်လို့ထိုင်ဝမ်ကဘဲပါတီပဲတက်တဲ့ဘသူပဲသမရလုပ်လို့သူတို့ကတော့ဒီအမေရိကန်နဲ့ထိုင်ဝမ်ကမှာ strongly religion ရှိရှိရပေါ့ဗျာဆိုတော့အဲ့လိုရှိတော့တည်းကသူတို့ကဘာမှဒီတိတ်ပြီးတော့စိုးရိမ်စရာမရှိဘူးပေါ့ဒီတရုတ်ပြည်ကနေပြီးတော့နိုင်ငံချင်းပြုမယ်ဆိုလို့ရှိရင်ကာကွယ်မလားဆိုတော့အဲကျွန်တော်ကိုယ်ပိုင်အမြင်ကတော့ဒီထရန့်ကတော့တိတ်ပြီးတော့ဟိုပြည်ပသက်သာရှိတဲ့လူတယောက်ဆိုတော့ဟိုပြောရဲဆိုရဲလုပ်ရဲလူတယောက်ဆိုတော့ဟိုကျွန်တော်တိတ်တော့မစိုးရိမ်ဘူးဗျာဆိုတော့ဒီလက်ရှိရတဲ့တော်ရည်ဒီအကူအဓိကဖြစ်နေမှာနေတဲ့တဲ့မှာကြားတဲ့ပုံစံဆိုလို့ရှိရင်ပြုပီမကြီးထဲမှာ ਉਹ ပဲထန့်တက်လာတော့ဒီရော်ဆိုးရင်ဆိုတော့တဲ့တဲ့ကထိုင်ဝမ်တဲ့တဲ့မှာတက်လာတယ်ဆိုတော့အဲ့ဒါလည်းပတ်သက်ပြီးကျွန်တော်အမြင်ကပြောမယ်ဆိုလို့ရှိရင်တော့ဒါတွေကတော့ထိုင်ဝမ်တို့ကတော့အဲ့တော့ပြဿနာမရှိဘူးဆိုလို့ယူဆပါတယ
်မြန်မာနိုင်ငံအပေါ်ဘလို့ရိုက်ခတ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းအခုလိုထင်မြင်ချက်ပေးပါတယ
်လူတစ်ယောက်လည်းဆွေးနွေးတယ်ပေါ့ဆွေးနွေးတဲ့အချိန်မှာသူကကျွန်တော်အမြင်တူတာတစ်ခုတော့ရှိရဲ့ဗျဘာလဲဆိုတော့ဒီဘိုက်ဒန်အစိုးရတုန်းကအမေရိကန်ဟိုဒီသူ့ဟာသူ့ဒီဟိုစိုးရိမ်နေဆိုရင်အစ်င့်ရနေဘာမှဟိုဒီချီချီရောက်မပေးခဲ့ဘူးကျွန်တော်ကျွန်တော်ရဲ့ယူဆပေါ့လေအထူးသူဒေါ်လာဟိုဘယ်လောက်ပေးရပါလဲရတိတိတပြားမှလည်းမရခဲ့ဘူးလူသားစာတာချင်းပဲဖြစ်ဖြစ်ပါဖြစ်ဖြစ်ဘိုက်ဒန်ကနေပေးမယ်ဆိုပြီးတော့ဆိုတော့ဟုတ်ပြီဆိုတော့ဒီဘိုက်ဒန်အစိုးရမှာဘာမှမရခဲ့တဲ့ဘာမှဒီတခုကဟိုထရမ့်မှာဟိုရောက်ဖို့ရှိသလားဆိုတော့လေပေးလဲပိုကောင်းတယ်ပေါ့မပေးလဲဒီတည်းကဒီတိုင်းပဲဘာမှတော့ထူးခြားစရာမရှိဘူးလို့ယူဆပါတယ်ဒီတရုတ်ပြည်နဲ့ပတ်သက်လို့ကတော့အဲကျွန်တော်ရဲ့အမြင်ကတော့ဒီဗမာပြည်အရေးကိုတရုတ်ပြည်နဲ့ရောလိုက်ပဲဆိုလို့ရှိရင်တော့ Trump ကနာဆရာပြောခဲ့သူကဒီနေ့ပြည်ပသက်သာရှိရအတွက်ကြောင့်ဗမာပြည်အတွက်ကိုလည်းသူကကောင်းကျင်လဲကောင်းလာနိုင်မှာပေါ့လေ။ဒါပေမဲ့ဘာပဲပြောပြောကျွန်တော်တို့ကဒါလေးကဒီ2025ခုနှစ်လေးလပိုင်းငါးလပိုင်းတော့မှဒါသိမှာပါ။ဒီတော့သူရုပ်ောက်ပွဲမတိုင်ခင်မှာဗာကြီးပဲပြောပြောကလည်းဘာအလုံးစိုးရိမ်နေတဲ့အချိန်မှာသူတက်လာပြီးဘာဖြစ်မလဲဆိုတော့သူအောက်မှာလည်းအဲဆွေးနွေးခဲ့တဲ့အချိန်မှာတော့လွတ်တော်လည်းရှိတယ်ပေါ့နော်ဆိုတော့တိတ်တော်လည်းစိုးရိမ်စရာမရှိဘူးလို့ကျွန်တော်ယူဆပါတယ်ဘာမှပြီးကျတော့ပြောရမယ်ဆိုလို့ရှင်တော့ဘာကျင်နဲ့ဆိုင်တော့ဒါကျွန်တော်ရဲ့ကိုယ်ပိုင်အမြင်ပါမနေ့လေးတော့ပိုကောင်းတယ်လို့ယူဆတယ်ဗျာ
ဘာဖြစ်လို့ပိုကောင်းမယ်လို့ယူဆတာပါလဲ
အဲသူကတရုတ်ပြည်ကိုသူကပြည်ပသက်သားကိုနှိပ်ကွပ်နေတာကိုအဓိကကတော့ဒီအရှိတောင်အရှာနဲ့ပတ်သက်ပြီးတော့ပေါ့ဗျာအရှိတောင်အရှာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတော့တရုတ်ရဲ့ support team ကိုအပြည့်အဝပေးနေဒီစစ်ကောင်စီရဲ့ပုံစံကိုသူအားဆက်လို့ပဲဆိုကြည့်ရမှာပေါ့အဲ့တော့အဓိကတရုတ်ကိုသူကနေပြီးတော့ပြည်ပြည်နဲ့တိုက်ခတ်နေတဲ့ဒီအမေရိကန်သမ္မတတရုတ်အနေနဲ့ကျတော့တရုတ်ကအနောက်မှာပါတဲ့အဆွေအမွားတွေပေါ့ဗျာအခုတော့လုံးမဲ့လို့ကျွန်တော်ယူဆတယ်ပေါ့
တရုတ်နိုင်ငံထုတ်ကုန်တွေကိုအခွန်ပိုကောက်မှကြောက်ဒီကုန်သွယ်ရေးစစ်ပွဲကနေဒေတာတွင်ရိုက်ခတ်လာမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်သမ္မတဂျိုးဘိုက်ဒန်လက်ထက်နိုင်ငံတကာကျင်းဝတ်တွေအတိုင်းသွားနေတဲ့မူဝါဒကနေအမေရိကန်ဂျိုးစီးပွားပထမဆိုတဲ့မူဝါဒလမ်းကြောင်းပြောင်းလဲရမှာရှေ့ဘလူးဆက်ဖြစ်လာမလဲဆိုတာကိုသိနိုင်မှုအာရှဒေတာတွင်နိုင်ငံတွေကစိတ်လုံရှားစွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုတဆောင်ရင်းအမေရိကန်တခွင့်အစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သိပ္ပံတဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ဆက်တွေကိုတက်ရှိတွေလို့ထွေးခေါ်စဉ်းစားနိုင်ဖို့သင်ကြားပေးတဲ့နည်းစနစ်တွေကစုပေးတံပေးပုံစံအားပေးတိုက်တွန်းပြီးသင်ကြားပေးတဲ့ reinforcement learning စနစ်အကြောင်းဒီ NECTEC ဒီတိုက်အမျိုးသား electronic နဲ့ computer နည်းပညာဌာနက AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုတက္ကသိုလ်ကမေးမြန်းတင်ပြထားပါရရှင်
ကိုသင်ကြားပေးတာပေါ့နော် AI မှာဒီစက်တွေကိုသင်ကြားပေးတဲ့နည်းတွေဘလူးနည်းတွေနဲ့သင်ကြားပေးလဲအဲ့ဒါလေးကိုပြောပြပေးပါစေ
။ဟို တ်ပြည့်မီးတွေကတော့အများကြီးပါပဲအဲ့ဒီထဲမှာအမကျွန်တော် Australia 3စုရှိတယ်ပေါ့တစ်ခုကကျတော့ supervised learning ပေါ့လေဒုတိယတစ်ခုကကျတော့ကျွန်တော် supervised learning ပေါ့နောက် reinforcement learning ဆိုပြီးတော့3မျိုးရှိပါတယ်ဗျကျွန်တော်အရင်တစ်ပတ်ကပြောပြသွားခဲ့တဲ့ neural network ဆိုလို့ရှိရင်သူက supervised learning Australia မှာပါတယ်ပေါ့
ဆက်တေကိုသင်ပေးတဲ့နည်းပေါ့နော်အဲ့3မျိုးတည်းက reinforcement learning ဆိုတာအားဖြည့်သင်ရဥစ္စာပေါ့အဲ့ဒီဥစ္စာတော်တော်ဟိုအသုံးဝင်ပါသလားဆရာဒီဆက်တေကိုသင်ပေးတဲ့အခါမှာလေ
အသုံးဝင်ပါတယ်ဗျာအခုနောက်ဆုံးမိတ်ကျွန်တော်တို့ခေတ်စားနေတဲ့ ChatGPT မှာဆိုလို့ရှိရင်လည်းသူကအရင်ဆုံး neural network နဲ့ train လုပ်လိုက်တဲ့ model ကြီးပေါ့အဲ model ကြီးအဲ့ရနေပြီးတော့မှမှားတဲ့အမှားတွေကိုကျွန်တော်တို့ဒီ reinforcement learning ပေါ့လေကျွန်တော်တို့အတူကောက် RL ပေါ့အဲ RL နဲ့ပြင်တာပါအဲ့တော့အသုံးအရဝင်ပါတယ်ဟု
တ် RL method နဲ့နီးနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းအခြေခံစာပြီးနည်းနည်းရှင်းပြပေးပါဆရာဘယ်လိုတွေသင်လဲဆိုတာလေးသိရအောင
် Okay RL ကိုကျွန်တော်တို့မှတ်မိလွယ်အောင်ရှင်းပြရင်တော့ကျွန်တော်မြန်မာတွေအကျွမ်းတွင်ရှိတဲ့ super database စနစ်လို့ခေါ်မှာပေါ့နော်အဲ့တော့အဲ့ဒါကိုတော့ကျွန်တော်အင်္ဂလိပ်လို positive reinforcement learning negativereinformal learning ဆိုပြီးတော့အသုံးပြုရှိပါတယ်။ပြောရရင်တော့ကွန်ပျူတာကိုသုံးပြီးတော့စက်ကိုအလုပ်တစ်ခုခုလုပ်တတ်အောင်သင်ပေးတဲ့ machine learning မဟုတ်ဘဲနဲ့သူကတကယ်တက်စတီတွေနဲ့ RL ကိုသုံးတော့ဥပမာပေးရရင်တော့ခွေးတွေကိုကျွန်တော် training လုပ်တဲ့ခါမှာလေအဲ့ဒီ RL ကိုသုံးရပါတယ်။ဆိုတော့ကျွန်တော်ခွေး trainer တွေမှာလည်းဒီ RL ဆိုပြီးတော့သုံးရပါတယ်။ဟိုဆိုတဲ့တော့ကျွန်တော်တို့တစ်ခုခုသင်ပေးရမယ်ဆိုလို့ရှိရင်သူတို့ကအရင် food motivation ရှိတယ်လीเนาะအဲ့တော့သူတို့ကြိုက်တဲ့အစာလေးပေးပြီးတော့အဲကိုသင်ပေးခြင်းနဲ့အမလက်ပေးလို့เนาะဒါတော့ time bar လို့ဘာလို့အဲ့လိုမျိုးကျွန်တော်တို့ကဟိုတက်အောင်ပေါ့လीသူ motivation လုပ်သွားပြီးတော့တင်သွားတဲ့ပုံစံပါအဲ့တော့စုချပြီးတော့เนาะအစာကျွေးပြီးတော့သူ reward လုပ်သွားလို့ခေါ်တာပေါ့လीအင်းနဲ့လို့ကြတော့အဲ reward လုပ်ပြီးတော့သူကိုသင်ပေးခြင်းတာကိုသင်ပေးတဲ့ဆိုတဲ့ပုံစံပါအဲတကယ်လို့ဥမာကျွန်တော်တို့ကမခိုင်းမနဲ့အခွေးကြောင့်စရရင်တင်တဲ့အခင်မှာသူကဟိုဘယ်လိုပြောမလဲသူတက်နေတာကိုသူကခိုင်းအောင်လုတ်ပြနေတာရှိတာပေါ့အဲ့တော့မခိုင်းမနဲ့သူကလာလုတ်ပြတဲ့ခါမျိုးရှိတယ်အဲမခိုင်းမနဲ့လုတ်ပြတဲ့ခါမှာမလုတ်စေချင်ဘူးဆိုလို့ရှိရင်ကျွန်တော်ကတစ်ခါပြောချင်သူတော့သူကလက်ဒီပိုင်းအတင်းလိုက်ပေးတယ်အဲဆိုလို့ရှိရင်ကျွန်တော်ကမသိညောင်ဆောင်ရတဲ့တခါမျိုးပေါ့နော်ဟိုနည်းနည်းလေးသူ့ကို neglect လုပ်တဲ့ပုံစံမျိုးပေါ့အဲ့ဒါကြတော့ကျွန်တော်ဘယ်လိုပြောမလဲတံပေးတယ်လို့ခေါ်မှာပါမလို့ဆိုလို့ရှိရင်အဲ့လိုမျိုးအဲကိုလုတ်ခိုင်းတဲ့အချိန်မှာပဲအဲပေးလိုက်တဲ့အမိကိုနာခံပြီးတော့လုတ်အောင်တင်ပေးတဲ့ပုံစံမျိုးပေါ့အဲ့တော့လူလည်းပြောရတော့စူပေးတံပေးပေါ့လေအခုချိန်မှာတော့တံပေးရဆိုတော့သံကောင်းအိတ်မသုံးရဘူ
းဒီ reinforcement learning ကိုထဲထဲဝင်ဝင်ဘယ်လိုသုံးတယ်လဲပြောပြပေးပါရှင
်သူကတကယ်ကတော့တခြား field တွေနဲ့လည်းအများကြီးဆက်ဆံနေပါတယ်အဲ့တော့ philosophy psychology optimal control နောက် economic and decision theory စတဲ့ field တွေနဲ့သူကဆက်ဆံနေပါတယ်အဲ့ field တွေကနေပြီးတော့ user တွေပေါ့လေအထူးသဖြင့်တော့ကျွန်တော်တို့နောက်ဆုံးမှပြောကြတယ် RLHF ဆိုပြီးတော့ human လူပါပါတဲ့ကိစ္စမျိုးပါပေါ့နော်အဲ့လိုကိစ္စမျိုးမှာဆိုရှင်သူကဒီအချားဖီးရနေပြီးတော့ဝင်လာတဲ့ concept တွေပါပါတယ်အဲ့တော့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကလေးကမှ resource ရဲ့ philosophy user တွေကပါပါတယ်ဥပမာမှ resource ကပြောခဲ့တဲ့ဟာဆိုလို့ရှင်အလုပ်ဆိုတဲ့ဟာကရွက်ချက်ရှိတယ်ပေါ့လေအဲ့တော့လူမှဆိုလို့ရှင်အလုပ်လုပ်တယ်ဆိုတဲ့ဟာကအတိမတ်ပြုခန့်ခြင်းလို့ဒါမှမဟုတ်သူ့ရဲ့နော်စိတ်ချနှမ်းမှုသူ့ရဲ့ပျော်ရွှင်မှုတွေလုပ်တယ်ဆိုတဲ့အဲ့လိုမျိုးအတွေးခေါ်တွေကပါတယ်ပေါ့လေအဲ့လိုဟိုဆက်ဆက်နေတယ်ပေါ့တကယ်တော့ပရောဆိုက်ကိုလော်ဂျီကနေဆက်ဆက်နေတာကိုပြောပါဆိုလို့ရှင်ကြတော့ကျွန်တော်တို့ကခုနပြောတဲ့ reward လုပ်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော် try and error learning ကိုခေါ်တယ်ဆန်းလုပ်ကြည့်လိုက်တယ်အဲအဲ့နေပြီးတော့အစဉ်ပြေမပြေအမှားတဲ့အမှားကိုခြေခံပြီးတော့ကျွန်တော်ကပြန်ပြင်ပြီးတော့လုပ်သွားတယ်အဲ့ဒီလုပ်တဲ့ learning လုပ်တဲ့ပုံစံမျိုးပေါ့
ဘလို့သင်ယူတာပါလဲဆရာဒီ error ကဘလို့အလုပ်လုပ်လဲ error နဲ့ဘလို့လုပ်သင်ယူလဲအဲ့ဒါလေးပြောပြပေးပ
ါဟော error snippet ကိုကျွန်တော်တို့သုံးနေတဲ့ပုံစံပေါ့အသေးစိတ် system တစ်ခုအနေနဲ့ကြည့်မယ်ဆိုလို့ရှင်သူ့မှာ agent ပါမယ်now environment ဆိုတာပါမယ် action ဆိုတာပါမယ် state reward ဆိုပြီးပါတယ်ပေါ့လေအဲ့တော့ agent ဆိုတာကတော့ခိုင်းတဲ့လုပ်ကိုလုပ်ဝင်မဲ့အပိုင်းပေါ့နော်ဥပမာ robot တွေနဲ့လုပ်လို့နေဆိုလို့ရှိရင်အဲ့ robot က agent ပေါ့ကားကိုကျွန်တော်တို့က automatic car mounter ကိုသင်ပေးတယ်ဆိုလို့ရှိရင်ကားက agent ပေါ့လေ action နဲ့ state ဆိုတာတကယ်တော့ policy ပါပဲအဲ့လိုခုလုပ်ပြီးဆိုလို့ရှိရင်ကျွန်တော်ကဘယ်လို policy နဲ့သွားမှာလဲဆိုတော့ policy ချတဲ့အပိုင်းပေါ့လေအဲ့တော့အဲ့လိုပါပါတယ်အဲ့တော့အဲ့မှာကျွန်တော်တို့ environment ကိုပြောပါဆိုလို့ရှိရင် situation ကစားတဲ့ဟာဥမာတည်းပြောရပါတော့အဲ့တော့စစ်တွေ့ရင် game မှာဆိုလို့ရှိရင် environment ဆိုတာကကျွန်တော်အဲ့ဒီစစ်တွေ့ရင်ကစားတဲ့ book တော့ကျွန်တော်အကွက်ချရတဲ့နော်ဟိုအလျား6 question နဲ့အနံ6 question နဲ့အဲ့ဒီ bound တွင်းမှာပဲကျွန်တော်အကွက်ရွှေ့ရတယ်ဆိုတော့သတ်မှတ်ချက်ရှိတာမျိုးအဲ့မှာကျွန်တော်မြင်းရုပ်ဆိုလို့ရှိရင်လည်းဘယ်လိုခုံရမယ်ဆိုတော့သတ်မှတ်ထားတဲ့အကွက်ကစားတဲ့အကွက်ရှိတယ်ဒီနော်အဲ့နောက်ကျွန်တော် checkmate ကဘယ်လိုအချိန်မှာဖြစ်တယ် နောက် chess ကစားကြီးမှာဆိုလို့ရှိရင်ကျွန်တော်ဘယ်အချိန်မှာရှုံးတယ်ဘယ်အချိန်မှာနော် checkmate ဖြစ်တယ်ဆိုတတ်မှတ်ထားတယ်တတ်မှတ်ချက်တွေပေါ့နော်အဲ့ဒါတွေကတကယ်တော့ environment ပါပဲအဲ့တော့ state ဆိုတာကကြတော့အခုလက်ရှိရှိနေတဲ့ chess ကစားကြီးနဲ့ပြောမယ်ဆိုလက်ရှိရှိနေတဲ့အကွက်အနေထားပေါ့အဲ့တော့ဟိုလက်ရှိရှိနေတဲ့မြေယုတ်ကောက်မှာရှိနေတယ်ဘယင်မားတို့ဘယင်တို့ big shot တို့ကမှာရှိနေတယ်ဆိုတော့အနေထားအဲ့ဒါဒီစစ်တွေ game အနေနဲ့ကြည့်မယ်ဆိုရင်ဒါ state ပဲပေါ့နော်ဘရောအဲ့ဒီမှာမှခုနလိုအနက်နဲ့အဖြူနဲ့နော်ဒါအခုအနက်ကစားမယ့်အလှဲ့အဲ့ဒါလည်းစိတ်ပဲပေါ့နော်ပြောရလို့ရှင်တော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဟို state ဆိုတာတစ်ဖက်ကအကွက်ပြောင်းသွားပြီဆိုလို့ရှင်အဲ့ state ကပြောင်းသွားတယ်ဒါတော့ကျွန်တော်အလွယ်နားလေအောင်ပြောပြတာပါအဲ့ဒီမှာမှကျွန်တော်နည်းနည်းလေးမြင်သာအခု program လေးနဲ့ run ပြီးတော့ညောပြမယ်ဆိုလို့ရှင်ကျွန်တော်တွက်ကိုကျွန်တော်တို့ကဝင်းကဘာကူလက်ထည့်ထားပြီးတော့လေထွက်ပတ်ကိုသူ့ဘာကိုရှာခိုင်းတဲ့ဆိုကိစ္စမျိုးပါအဲ့ဝင်းကဘာဆိုတဲ့ဟာ environmentaction ဆိုတာကတော့အဲ့ truck ကဘယ်ညာပေါ့ပဲဆိုတော့သွားလို့ရတာဆိုတော့အဲ့ဒါကသူ့ကိုပေးထားတဲ့ condition ပေါ့လေနောက်ဆုံးကျတော့ခုနကအဲ့ truck ကအခုလက်ရှိလောလောဆယ်အဲ့ဝင်ငါဘာတော့ဘယ်ညာမှာရောက်နေလဲဆိုတဲ့ဟာမျိုးကအဲ့ state ကိုခေါ်တာပေါ့လေဆိုတော့အဲ့မှာမှ reward ဆိုတဲ့ဘိုင်းကကျတော့သူ့ကိုဘယ်ချိန်မှာပေးမှာလဲ approach နှစ်မျိုးလို့ကျွန်တော်တို့အကြမ်းမင်းပြောလို့ရတယ် long term reward ဆိုတာကျတော့ဟုတ်ပြီအဲ့ truck out ထိရောက်သွားပြီးတော့ဒီဝင်ငါဘာကနေလွတ်သွားပြီဆိုတဲ့အချိန်တိုင်းမှာသူကျွန်တော်ဒိန်ခဲပေါ့လေမစုပေးလို့ရှိရင် long term reward လို့ခေါ်တာပေါ့နော်ဆိုတော့တကယ်လို့ဆွေနေတဲ့အကွက်ပေါ်မူတည်ပြီးတော့အဲ့ထွက်ပေါက်နဲ့နှီးသွားလို့ရှင်ကျွန်တော်တို့ကသူ့ plus ဆိုပြီးတော့နော်အမှတ်တမှတ်ပေးလိုက်မယ်အဲ့ဒါအဲ့ထွက်ပေါက်နဲ့ဝေးတဲ့ဘက်ကိုသူက direction မှားနေပြီဆိုရင်အမှတ်နှုတ်လိုက်မယ်ဆိုလို့ရှင်အဲ့ဒါကြတော့ကျွန်တော်တို့ကချက်ချင်းပေးတဲ့ပုံစံပေါ့နော်အဲ့လိုမျိုးနှစ်ပိုင်းခွဲပြီးတော့ train လုပ်ကြပါတယ်အဲ့ဒါလူပါပေါ့နော်အခုလောက်ဆိုတော့ကျွန်တော်ခုနပြောတဲ့ real human learning မှာ environment ဆိုတာပါလဲ action လို့ state လို့ reward လို့ဆိုတာပါလဲဆိုတာသိပြီးလို့ထင်ပါတယ
်ဒေါက်တာရဲကျော်သူပါဒီအဖြစ်သင်ကြားပေးတဲ့ RL စနစ်တုံးထားတဲ့ AI နဲ့လူသားတွေဘယ်လိုပြန်ပွဲကျင်းပတယ်ဆိုတာကိုဆက်ပြီးပြောပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်။ဒေါက်ခင်မျိုးသက်ပုံမှန်တင်ဆက်ပေးနေတဲ့သိပ္ပံတဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်နဲ့အတူ VA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို VA website လိပ်စာ burmese.voanews.com အပြင် VA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချင်းကိုပြပြပေးပါအောင်မယ်ရှင်။ Israel Hamas စစ်ပွဲစတင်ကတည်းကစာနယ်ရိတ်ခါနဲ့ခိုးလုံရမဲ့နေတဲ့ပါလက်စတိုင်းတွေကိုအကူအညီတွေပို့ပေးနိုင်ရေးအမေရိကန်ပြည်ထောင်စုကဖိအားပေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသကိုဖျက်ချော်ပြီးလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုမယ်လို့ Israel ကပြောပါတယ်။Israel တောင်ပိုင်းကစ်ဆူဖင်ဒေတာကိုစာနာမှုအကူအညီတွေဖြတ်သန်းတည်ယူခွင့်ပေးဖို့ပြင်ဆင်နေတဲ့အကြောင်း Israel ကာကွယ်ရေးအဖွဲ့နဲ့သိမ်းပိုက်ခံနေမျိုးတွေအတွင်း Israel ဆိုရရဲ့လှုပ်ရှားမှုတွေကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့ Coget Agency တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်မြန်မာသတင်းမှာတော့ဒီ2020ရွေးကောက်ပွဲအပြီးအာဏာသိမ်းခဲ့တဲ့စစ်တပ်က၈နှစ်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဟာတရားမဝင်ဘူးလို့ဆိုပြီး2020ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီမနေ့ကရွေးကောက်ပွဲနှစ်ပတ်လေးနှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာထပ်မံကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆိုပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်တော့3နှစ်ကျော်သွားပါပြီ။အာဏာသိမ်းစစ်တပ်အနေနဲ့ရွေးကောက်ပွဲကျင်းပဖို့လုပ်ပိုင်ခွင့်မရှိတဲ့အကြောင်းနဲ့ဒီ2020ခုနှစ်အယက်သားအစိုးရရဲ့ဒီမိုကရေစီနည်းကျရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့ရွေးကောက်ခံအမတ်တွေအနေနဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့လုပ်ငန်းစဉ်ကိုဆက်ပြီးတော့ဆောင်ရွက်နေတယ်ဆိုပြီးတော့လည်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်အစီအစဉ်တွေရဲ့ဒီရုပ်သံဒါရိုက်တာကတော့ James Smith ပါရှင် View American တန်ရဲ့နိုဝင်ဘာလ9ရက်စနေမနေ့ခင်းရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်ကျမတို့ရဲ့အစီအစဉ်တွေကိုဒီဂျိုးရုဆလောင်းအပြင် VOA ရဲ့ Internet Website လိပ်စာ bambies.voanews.com နောက် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်မြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါကျန်းမာပြီးဘေးရန်တွေအပေါင်းကကင်းဝေးကြပါစေကျမခင်ဗျူထွေးပါရှင်